Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2024ခုနှစ်ဇူလိုင်လ29ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေခုနှစ်နာရီထိ VOE မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ VOE ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဒီပိုင်းနဲ့ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားပ
ါဂိုလန်ကောင်းမြင့်ဒေသကိုလက်ဘနွန်ဘက်ကဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့နောက်လက်ဘနွန်နိုင်ငံတွင် Hezbollah ပြစ်မှတ်တွေကို Israel ကတိုက်ခိုက်ခဲ့ပါတယ်လာရှိုးမြို့တိုက်ပွဲအတွင်းလာရှိုးထောင်ပေါက်ပြီးတော့အကျဉ်းသားတွေလွတ်မြောက်ရမှာဖမ်းဆီးခံရတဲ့ပြည်သူလွတ်တော်ဒုဥက္ကဋ္ဌဦးထွန်းထွန်းဟိန်လည်းပါဝင်တယ်လို့ဒေသတွင်သတင်းတွေကဖော်ပြပါရယ်မြန်မာစစ်ကောင်စီလက်နက်ရောင်းဝယ်မှုနဲ့ပတ်သက်လို့စီစစ်ဖို့ထိုင်းဖက်ကဆောင်ရွက်ချက်ကိုမြန်မာဆိုင်ရာကုလအထူးကိုယ်စားလှယ်ကကြိုဆိုလိုက်ပါရယ
်အဲ့ဒီလိုထိတ်တဲရောက်သတင်းတွေပြင်လာရှိုးချီနေအင်တာဗျူးကိုလည်းကြားကြပါမယ်အပတ်စဉ်စီစစ်မှာတော့ဒီမိုကရေစီဆွေးနွေးကကမ္ဘာမြတ်မီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချမှတ်စုများမြန်မာပြည်မှပေးစာနဲ့ထူးခြားစံပြသတင်းများအစရှိတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုရင်းဆုံးတော့ဒီကနေ့နဲ့ထိတ်တန့်အောင်သတင်းတွေကိုကိုသားညူကပြောပြပါမယ
်ဂိုလန်ကုန်းမြစ်မှာရှိတဲ့ဘောလုံးကွင်းတစ်ခုကိုလက်ဘဒွန်ဘက်ကပစ်ခတ်တဲ့ဒုံးကျည်ထိမှန်ပြီးတော့လူ12ဦးသေဆုံးသွားတဲ့နောက်ချက်ချင်းဆိုလိုပဲ Hezbollah ပြစ်မှတ်တွေကိုအစ္စရေးကတနင်္လာနေ့မှာပစ်ခတ်ခဲ့ပါတယ်အရှိလေပိုင်းဒေသမှာပရိပခကြီးမားကျေပြတ်မလာအောင်လို့အနောက်နိုင်ငံတန်တမာတွေကျူးပန်းဆောင်ရွက်နေတဲ့ကြားမှာပဲအခုလိုမျိုးပြစ်ခတ်မှုတွေဖြစ်လာတာပါ Hezbollah ရဲ့လက်နက်တိုက်နေရာတွေနဲ့ခြေကံအဆောက်တွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်တာဖြစ်တယ်လို့ Israel စစ်တပ်ကပြောပါတယ် Israel ရဲ့ဂိုလန်ကုန်းမြစ်ကိုလေဗနွန်ဘက်ကနေပြီးတော့စနေနေ့တုန်းကဒုံးကျည်နဲ့တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်အမေရိကန်ရောက်နေတဲ့ Israel ဝန်ကြီးချုပ်ဟာခီးစင်ကိုမြန်မြန်ဆုံးသက် Israel ကိုပြန်လာပြီးတော့ဝန်ကြီးအစည်းအဝေးတွေခေါ်ယူခဲ့ပါတယ်ဂိုလန်ကုန်းမြစ်တိုက်ခိုက်ခံရမှုမှာအသက်ဆုံးရှုံးခဲ့သူတွေအတွက်ဒီအီရန်ကူစလေဖြစ်တဲ့ Hezbollah အနေနဲ့ပြန်ပြီးတော့ပေးဆပ်ရမယ်လို့အစ္စရေးကာကွယ်ဝင်ကြီးကတနင်္လာနေ့မှာလူမှုကွန်ရက်မီဒီယာကွန်ရက်မှာရေးသားခဲ့သလိုပဲ Hezbollah အနေနဲ့ကြီးကြီးကြီးနဲ့ပြန်ပေးဆပ်ရမယ်ဆိုပြီးတော့ Israel ဝန်ကြီးချုပ်ကလည်းဒီမတိုင်ခင်မှာသတိပေးပြောဆိုပါတယ်ဒီတက်ခိုက်ခံမှုမှာအသက်ဆုံးရှုံးရသူတွေအတွက်အလွန်အမင်းဝမ်းနေပြီးတော့ဒါဟာ Hezbollah ရဲ့ပစ်ခတ်တဲ့ဒုံးကျည်ဆိုတာထင်ရှားတယ်ဆိုအမေရိကန်နိုင်ငံဝန်ကြီး Blinken ကလည်းပြောပါတယ်နောက်ထပ်အခြေအနေတွေတင်းမာမှုမတိုးလောက်အောင်လို့သက်ဆိုင်သူအားလုံးထင်းသိမ့်သိမ့်နဲ့ကင်တွယ်ဆောင်ကြဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ကလည်းတိုက်တွန်းခဲ့ပါတယ်။အီရန်နိုင်ငံရဲ့ဌာနရဲ့ထုတ်ပြန်ချက်မှာတော့အစ္စရေးဘက်ကတိုက်ခိုက်မှုတွေလှုပ်လာရင်တော့မခံမှန်းနိုင်အောင်အကျိုးဆက်တွေရင်ဆိုင်ရမယ်ဆိုပြီးတော့အစ္စရေးကိုသတိပေးချိန်ချောက်ခဲ့ပါတယ်။ယူကရိန်းနိုင်ငံရဲ့အရှိချမ်းဒုံးနက်စ်ဒေသကိုစနေနေ့ညလုံးပေါက်ရုရှားကပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ရပ်သား9ဦးသေဆုံးပြီးတော့15ဦးထက်မနည်းထိခိုက်ဒဏ်ရာရတယ်လို့ဒုံးနက်စ်ပြည်နယ်ရဲ့အုပ်ချုပ်ရေးမှူးကပြောပါတယ်။ရုရှားနိုင်ငံဘက်ကတော့သူတို့အနေနဲ့စီးရအောင်မြင်မှုတွေထပ်ပြီးရရှိနေတဲ့ဆိုပြီးတော့ကြေညာပြောဆိုနေပါတယ်။ဒုံးနက်စ်ပြည်နယ်အုပ်ချုပ်ရေးမှူးကအခုလိုကြေညာပြီးတဲ့နောက်ယူကရိန်းရှေ့ချမ်းတဲ့တောင်ပိုင်းတွေမှာလည်းရုရှားလက်နက်ကြီးကြောင့်ရပ်သားထိခိုက်မှုတွေရှိတယ်လို့ယူကရိန်းဒေသတာဝန်ရှိသူတွေအသီးသီးကပြောဆိုပါတယ်။အရှေ့ချမ်းကနီကိုပိုမြို့မှာလည်းရုရှားတိုက်ခိုက်မှုကြောင့်လူ၈ဦးထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသအုပ်ချုပ်ရေးမှူးကကြေညာသွားပါတယ်။အဲ့ဒီထဲမှာတော့၁၀နှစ်အရွယ်မိန်းကလေးငယ်တူပါပြီးတော့၆ဦးကိုဆေးရုံတင်ထားတယ်လို့ဆိုပါတယ်။ယူကရိန်းနိုင်ငံရဲ့တောင်ပိုင်းခါဆွန်ပြည်နယ်မှာလည်းရုရှားလက်နက်ကြီးတန်ကြောင်လို့အရသာ၈ဦးထက်မနည်းတန်ရရှိပြီးတော့စနစ်အရွယ်ကလေးနဲ့စစ်ကြောသက်2ဦးအိတ်ထက်မှာပါဝင်တယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာ။ဗင်နီဆိုလာနိုင်ငံမှာတော့နိုင်ငံကို10စုနဲ့ချီပြီးတော့အုပ်စိုးလာတဲ့ဆိုရှယ်လစ်ပါတီအတွက်တက်ရောက်မှုကြီးတဲ့ရွေးကောက်ပွဲတွေကိုတနင်္လာနေ့မှာကျင်းပသွားပါတယ်။အတိုက်ခံဘက်မှလူလူထောက်ခံမှုတစုံတရာရထားပြီးတော့ရွေးကောက်ပွဲအတွင်းမတမာမှုတွေရှိနိုင်တယ်ဆိုပြီးတော့သတိပေးနေပြီးလက်ရှိသမ္မတနီကိုလတ်မာဒူရိုကတော့သူပဲအနိုင်ရမယ်ဆိုပြီးယုံကြည်ကြည်ရှိနေပါတယ်။အတိုက်ခံခေါင်းဆောင်မာရီယာမာချက်ဒူဟာရွေးကောက်ပွဲဝင်မှုပိတ်ပင်ခါတဲ့နောက်သူစားအသက်84နှစ်အရွယ်အငြင်းစားတန်တမန်အက်ဒမင်ဒိုဂူဇဲလက်စ်ကိုအတိုက်ခံခေါင်းဆောင်နေရာမှာလက်ဆင့်ခံထားပါတယ်။အတိုက်ခံကောင်းဆောင်ဖြစ်တဲ့ဂက်ဇိုလာဟာအာနာယပါတီရဲ့လူကောင်းတချို့ထောက်ခံမှုရထားပြီးမဲ့ယူကော့ပွဲကတရားမျှတပါမလားလို့လေးလာသူတွေကမေးခွန်းထုတ်ခဲ့ကြပါတယ်။ယူကော့ပွဲအာနာပိုင်ရဲ့အဆုံးဖြတ်တဲ့အတိုက်ခံပါတီဝင်တချို့ဖမ်းဆီးခံမှုတွေကြောင့်စိုးရိမ်မှုတွေရှိနေတာဖြစ်ပါတယ်။ပြီးခဲ့တဲ့2018ယူကော့ပွဲမှာလည်းသမရမာဒူရိုကအနိုင်ရပြီးတော့ဒီယူကော့ပွဲဟာမတမာမှုတွေရှိနေတယ်လို့အမေရိကန်ပြည်ထောင်စုဘက်ကယူဆထားပါတယ်ခင်ဗျာ။
မနေ့ကင်းစီစဉ်တွေကို24နာရီထုံလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ရှင်လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bean Joru channel 101 ဒါမှမဟုတ်လေ Thai Com 6 Juru channel 123လို့ပါလေဖန်ယူကြည့်ရှုနိုင်ပါလေဒါပြင် view မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလေတိုက်ရိုက်ထုတ်လွှင့်ပေးနေပါလို့ရှင
် view မြန်မာပိုင်းရဲ့တင်းလာနေမနဲ့ခင်နိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါပါလာရှုံမြို့အချင်းအောင်မှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့တွေကို MNDAA ကိုကန့်ဦးဆောင်တဲ့မဟာမိတ်ပူးပေါင်းတပ်တွေကဇူလိုင်လ18ရက်ဒီခါမှာဇူလိုင်လ28ရက်နေ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်နိုင်ငံရေးအကျဉ်းသားတွေပါဝင်အကျဉ်းသားတွေလွတ်မြောက်လာကြတယ်လို့သိရပါတယ်။ပြန်လွတ်လာတဲ့နိုင်ငံရေးအကျဉ်းသားတွေတဲမှာတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဗိုလ်လုံးမှုဆောင်ဖွဲ့ဝင်ဦးထွတ်ထွန်းဟိန်ပါဝင်တယ်လို့ဒေသတွင်းသတင်းတွေအရသိရှိရပါတယ်။လာရှုံမြို့ကိုဆက်သွယ်စုံစမ်းဖို့အတွက်အခက်အခဲကြောင့်ဦးထွန်းထွန်းဟိန်လွတ်မြောက်လာတဲ့ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့ VOA အနေနဲ့တိကျအတိမပြုတ်နိုင်သေးပါဘူး။လာရှုံတိုက်ပွဲမှာပါဝင်တဲ့မဟာမိတ်တပ်ဖွဲ့တစ်ခုဖြစ်တဲ့ BBLA တပ်ကောင်းဆောင်ကိုဆောင်ခါကတော့တိုက်ပွဲဖြစ်ရင်လည်းထောင်ပွင့်သွားပြီးတော့ဦးထွန်းထွန်းဟိန်နဲ့နိုင်ငံရေးအကျဉ်းသားတချို့ကိုရှာဖွေနေပါတယ်လို့သူ့ရဲ့လူမှုမီဒီယာမှာရေးပါတယ်။ထောင်ထဲမှာတော့မရှိတော့ပေမဲ့အခုချိန်ထိအဆက်အသွယ်မရသေးပါဘူးလို့မိသားစုဝင်တဦးကတော့ VOA ကိုပြောထားပါတယ်။ဥထုံဟိန်ဟာနောင်ချိုမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်ပြီးတော့ပြည်သူ့လွှတ်တော်ရဲ့ဒုတိယဥက္ကဋ္ဌတာဝန်ယူထားသူလည်းဖြစ်ပါတယ်။2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်စစ်တပ်ရဲ့ဖမ်းဆီးချုပ်နှောင်ခံရပြီးတော့ပုံမှန်122အပါဝင်ပုံမှန်အမျိုးမျိုးနဲ့ထောင်ဒဏ်33နှစ်ချမှတ်ခံထားသူဖြစ်ပါတယ်။သူ့ကိုလာရှို့အကျဉ်းထောင်ထဲမှာထိန်းသိမ်းထားတာဖြစ်ပါတယ်။လာရှို့မြို့နေရာတော်များများကိုတော့ MNDAA ကိုကန့်တက်ကထိန်းချုပ်ထားပြီးတော့တချို့နေရာတွေမှာတော့တိုက်ပွဲတွေရှိနေတုန်းပဲလို့သိရှိရပါတယ်ခင်ဗျာ။မြန်မာစစ်ကောင်စီအတွက်လက်နက်ရောင်းဝယ်မှုကိစ္စနဲ့ပတ်သက်ပြီးတော့စီစစ်ဖို့ထိုင်းပြန်တွေကိုကူညီမဲ့အလို့အဖွဲ့အစည်းအဝေးကိုဒီမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကူစလဲ Tom and Deuce ကကြိုဆိုလိုက်တယ်လို့ VOA ကိုပြောပါတယ်။ရွေးကောက်တင်မြောက်ခံအစိုးရကို2021မှာဖျောက်ချခဲ့တဲ့စစ်ကောင်စီအတွက်လက်နက်ဝယ်ယူရမှာထိုင်းပြန်တွေပါဝင်တယ်ဆိုပြီးတော့ Mr. Andrew ရဲ့အစင်ကစားထွက်ပေါ်လာပြီးတလားလောက်ကြာပြီးခဲ့တဲ့ပတ်ကဒီအလို့အဖွဲ့ကိုထိုင်းကနေပြီးတော့ကြီးညာသွားတာဖြစ်ပါတယ်။ထိုင်းနိုင်ငံဟာဒီကိစ္စပေါ်မှာတကယ့်ကိုအလေးနဲ့ထားပြီးတော့လက်နက်လွှဲပြောင်းရောင်းဝယ်မှုတွေကိုရပ်ဖို့အားထုတ်တာဖြစ်တယ်လို့စနေနေ့ကအင်တာဗျူးမှာ Mr. Andrew ကပြောပါတယ်။ပိတ်ဆို့ရေးယူရာကြောင့်လက်နက်ရောင်းဝယ်ရမှာစစ်ကောင်စီအသုံးပြုတဲ့သူ့ရဲ့ဘဏ်တွေကိုစင်ကာပူကအရေးယူလိုက်ပြီးတဲ့နောက်ထိုင်းဘဏ်တွေကိုစစ်ကောင်စီဘက်ကအသုံးပြုလာခဲ့တာမှာဒေါ်လာတန်း120အထိရှိခဲ့တယ်လို့ Mr. Andrew ရဲ့အစီအစဉ်မှာဖော်ပြခဲ့ပါတယ်။အလို့ဖွဲ့ဟာစင်ကာပူလုတ်သွားတဲ့အချိန်လက်နက်ရောင်းဝယ်မှုမှာပါဝင်ပတ်သက်နေတဲ့ဘဏ်တွေပေါ်မှာအရေးယူလိမ့်မယ်လို့မျှော်လင့်တဲ့အကြောင်း Mr. Andrew ကပြောပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတုံ့ပြန်တာမရှိသေးပါဘူးခင်ဗျာ။ဒေသတွင်းမှာတရုတ်ကအကြီးမားဆုံးမဟာဗျူဟာစေကောချက်ဖြစ်လာတဲ့အချိန်ဂျပန်မှာရှိတဲ့အမေရိကန်တပ်တွေကိုအမေရိကန်ဂျပန်ပူးတွဲစစ်ဌာနချုပ်ဖြစ်နေမြင့်တင်သွားဖို့ဆုံးဖြတ်လိုက်ကြပါရတယ်။အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီယိုဘလင်ကန်၊ကာကွယ်ဝန်ကြီးလွိုက်အော့စတင်နဲ့ဂျပန်နိုင်ငံကြီးဝန်ကြီးယိုကိုကမီကာဝါ၊ကာကွယ်ဝန်ကြီးမနူရိုကီဟာရာတို့တိုချိုမှာဆွေးနွေးကြပြီးတဲ့နောက်ကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါရတယ်။ဒီမှာချက်ဆိုင်ရာတာဝန်ပိုင်းနဲ့စစ်စီရေးဆိုင်ရာတာဝန်ပိုင်းတွေကိုလည်းတိုးချက်လိုက်တာနဲ့အတူပဲတပ်တွေရဲ့ပူးတွဲထဏာချုပ်ဖွဲ့စည်းမြင့်တင်လိုက်တယ်ဆိုပြီးတော့ကြေညာချက်မှာဖော်ပြထားပါတယ်။2025ခုနှစ်မတ်လနောက်ဆုံးထားပြီးတော့ဂျပန်နိုင်ငံရဲ့ကာကွယ်ရေးအစီအစဉ်တွေနဲ့အပြိုင်အမေပေးဖွဲ့စည်းပုံတတိယကိုအကောင့်ထဲပေါ်မယ်လို့လည်းဒီကြေညာချက်မှာပြောထားပါတယ်။အခုလိုစနစ်ဖော်ဆောင်တာဟာတရုတ်နိုင်ငံရဲ့ဘဲချင်းချောက်မှုအပေါ်မှာမှအခြေခံတာမဟုတ်ဘဲနဲ့မဟာမိတ်တွေအနေနဲ့ပို့ပြီးတော့နီနီကက်ကက်ထိထိရရဆောင်ရွက်လူတွေဆန္ဒကိုထင်ဟပ်ပါတယ်လို့ Lloyd Austin ကသတင်းတောက်တွေကိုပြောပါတယ်။တူချိုခီးစင်ပြည်တဲ့နောက်တော့အမေရိကန်ဝန်ကြီးနှစ်ဦးလုံးနောက်ထပ်အာရှမဟာမိတ်နိုင်ငံဖိလစ်ပိုင်နဲ့လူမျိုးရေးကိစ္စရပ်တွေကိုတွားရောက်ဆွေးနွေးကြဖို့ရှိနေပါတယ်ခင်ဗျာ။
ထိတ်တရောက်သတင်းတွေကိုကိုသားညူကကြေညာပေးခဲ့တာပါအခုတော့အင်တာဗျူးတစ်ခုကိုတင်ပြပါမယ်ရှမ်းမြောက်ပိုင်းကတိုက်ပွဲတွေမှာစစ်ကောင်စီတပ်သားတွေလက်နက်ချလာနေတဲ့အပြင်စစ်ကောင်စီကိုပြန်တိုက်ဖို့တိုင်းရင်းသားနဲ့တော်လှန်ရေးတပ်တွေနဲ့ပူးပေါင်းလာတဲ့အခြေအနေကိုကြည့်ရင်မြန်မာစစ်ကောင်ဆောင်တွေရဲ့ကိုကြိုးစီးပွားအတွက်သူတို့အသုံးချခံရတာကိုသဘောပေါက်လာတာဖြစ်တယ်လို့ CDM တပ်မတော်သားကိုနောင်ယိုးက VOA ကိုပြောပါတယ်ထိုင်းမြန်မာနယ်စပ်အခြေစိုက် CDM တပ်မတော်သားတွေနဲ့ဖွဲ့စည်းထားတဲ့ပြည်သူ့ပန်းနိုင်အဖွဲ့တာဝန်ကကိုနောင်ယိုးကိုမိုင်းအင်ဂျင်နိုင်ကတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
အခုဆိုရင်ဗျူဟာမြောက်အရေးပါတဲ့လာရှိုးနောက်ကုမိုးကုတ်ကို MNDA တို့ DNL တို့ဒီညီနောင်မဟာမိတ်အဖွဲ့တွေနဲ့တော်လှန်ရေးတပ်ပေါင်းစုတွေပေါ့နော်အင်အားစုတွေကဟိုထိမ့်ချုံနိုင်ပြီဆိုပြီးတော့သူတို့ကြီးညာထားတယ်ပေါ့နော်တစ်ဖက်မှာတော့လေစစ်ကောင်စီကနေပြီးတော့သူတို့ဆက်ပြီးတော့တိုက်နေစေဒါမျိုးတွေကိုထိန်းချုပ်နိုင်တာမဟုတ်ဘူးဆိုတာမျိုးလဲပြန်ပြီးတော့ညှင်းဆို့ထားတာလည်းရှိတော့အဲ့ဒီအခုဒီလာရှိုးတို့မိုးကုတ်တို့ကိုဟိုသိမ့်ပိုက်ထားနိုင်ပြီဆိုတော့အနေထားဘောဘယ်လိုမြင်လဲရှင
့်ဟုတ်ကဲ့မှာဟုတ်ကဲ့အခုဒီ to seven session to the alliance at the be born out yet the lama pd came away you know the beginning japan away born out you know mogo go da the neuroniba go to line the dn news on it to line in azuria take your tibet one and any thousand of doing here a bigger who nothing I need away born out the mnd google tamaro who's on a poop on the query are the large who but he got jargon today the second year yamaka sit on a job through I think by yachi bb mure ule a chain lily looks on a piece of you to know the training ကျွန်တော်တို့ဒီကုကန့်တက်တရားဒီရမကစစ်တနာကျုပ်ကိုထဲကိုဒါဟိုထုံဖောက်ဝင်ရောအသိပ္ပယရရှိတယ်ဆိုတဲ့အနေထားကကျွန်တော်တို့ဒါအတီဗျူဟိုနော်ဟိုဒါပြောလို့ရတယ်ပေါ့တို့တော်လည်းလာချို့တမျိုးလုံးထိချွန်နိုင်တဲ့အခြေအနေဆိုတော့ဒါချို့တွင်းနေစေဖြစ်တယ်ဒီတိုင်းစစ်တနာကျုပ်အကြီးဆုံးစစ်ဌာနကျုပ်တော်သူတို့ထုံဖောက်ဝင်ရောအသိပ္ပယသွားနိုင်ပေါ့နော်တို့တော်ဘေးနဲ့တက်ဒီမှာရှိတဲ့အပ ရရှိသွားပြီလို့တော့ကျွန်တော်တို့ပြောလို့ရပါတယ်ဟုတ်ကဲ
့ဟုတ်ကဲ့လာရှုံးမှာရှိတဲ့ဒီစစ်ဌာနချုပ်ပေါ့နော
်
အဲ့စစ်ဌာနချုပ်ကိုဒီတိမ့်ပိုက်ထားနိုင်ပြီဆိုတဲ့အနေအထားမှာဒီစစ်ကောင်စီရဲ့တပ်သားတွေပေါ့လေအဲ့တော့သူတို့တွေကဒီလိုပဲပြန်ခုခံနေဆိုတဲ့အနေအထားမှာတကယ်ကိုဥမာ MNDA တို့ဒီတော်လှန်ရေးတပ်ပေါင်းစုတွေဘက်ကအင်အားပါလို့လားဒါမှမဟုတ်ရင်ဒီစစ်ဌာနချုပ်ဝန်ရှိတဲ့စစ်ကောင်စီတပ်သားတွေဘက်ကဟိုဆက်လက်ပြီးတော့ခုခံမနိုင်ခုခံစွမ်းမရှိတော့လားဘလို့ပုံစံမျိုးကြောင့်ဒီစစ်ဌာနချုပ်သူတို့ထိန်းချုပ်နိုင်တယ်လို့သုံးသပ်လဲရှင
်ဟုတ်ကဲ့ဒီလိုမျိုးပေါ့နော်ဒီလာချုပ်ကိုဒီကျွန်တော်တို့အပြင်ထံဝင်းရဟိုဒီထိုးသစ်စင်နေတော့မှာပဲဒီတိုင်းစစ်ဌာနချုပ်တို့ကလည်းဂျပန်အတွင်းကျွန်တော်တို့ထိုးပေါက်သိမ့်ပိုက်နိုင်တယ်ဆိုတော့သိကြတယ်ဒီထဲမှာရှိတဲ့စစ်ကောင်စီတပ်အင်အားတွေဒီကျွန်တော်လက်နက်ချတဲ့အနေအထားတွေသက်သွေပြီးတော့အလင်းဝင်ရပူပေါင်းမှုအနေအထားတွေဒီအချိန်လေးဒီအချိန်လေးတို့ဟိုတော့ကျွန်တော်တို့ဒါသုံးသက်လို့ရတယ်ပေါ့နော်တို့တော်လည်းသက်ဆိုင်ရာဒေါ်လာရင်းရာစုရတော့အချိန်လေးတွေကချုပ်ထွင်းနေစေဖြစ်တဲ့အတွက်တေဝင်ထုတ်ပြန်တာမျိုးတော့မရှိသေးဘူးပေါ့နော်တို့တော့ဒီစစ်ကောင်စီတိုက်ပကက်အနေထားကိုကြည့်မယ်ဆိုရင်ဒါသူတို့ခုနိုင်နေပို့ပြီးတော့သိရှိနားလည်လာတယ်မြေပြင်မှာဒီတော်လိုင်းအင်အားတွေသူတို့ဘလို့မှဆက်လက်ခုခံနိုင်စွမ်းမရှိတော့ဘူးဆိုတော့သူတို့နားလည်လာနိုင်တယ်လို့ကျွန်တော်တို့ပြောလို့ရတယ်။အဲဒါဆိုပြီးခဲ့တဲ့ရက်ပိုင်းကပဲဒါဒုတိယဘုံမူကြီးအဆင့်တရားဥဆောင်နေတာဒီစစ်ကောင်စီတပ်ဖွဲ့ဝင်319ဦးဒါဒီပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲဒီကိုကတ်တပ်မတော်စီကိုကျွန်တော်ဆက်သွေးပြီးတော့အလင်းဝင်ရောက်ပူပေါင်းခဲ့တဲ့အနေအထားမျိုးတွေကျွန်တော်တွေ့ရတယ်ပေါ့နော်။ဒီအချိန်ကြီးရဲ့တက်ရောက်မှုကလည်းဒီတိုင်းစစ်ဌာနချုပ်တွေမှာရှိတဲ့စစ်ကောင်စီတပ်ဖွဲ့တွေပေါ်မှာအများကြီးလွှမ်းမိုးတက်ရောက်မှုကြီးမဲ့လို့ကျွန်တော်နားလည်တယ်ပေါ့နော်။နောက်တစ်ချက်ကလည်းကျွန်တော်ကြားနေရတာသူတို့တပ်ဖွဲ့ဝင်အောက်ခြေဒီအရာရှိစစ်စီတွေကြားထဲမှာဟိုဒီစစ်ကောင်းဆောင်တွေဟာသူတို့ကိုကျူးစီဝဲဝဲတိတယ်သူတို့ကိုထိုးကျွေးနေတယ်လောက်ကိုစည်းနေတယ်တော့သူတို့ပို့ပြီးတော့ဟိုပို့ပြီးတော့မကျေနပ်မှုတွေတိုးပွားလာတယ်ဒီဘောနော်လက်မခံမှုတွေပို့တိုးပွားလာဒါကြောင့်ဒီဒီတော်လိုင်းအင်အားစုတွေနဲ့ဆက်သွေပြီးတော့အလင်းဝင်ရောက်ပူပေါင်းတာဟိုလက်နက်ချပြီးတော့ဒီဟိုဟိုဘောနော်အလံပြူတော်လက်နက်ချတာပြီးတော့ဒီတချို့တလီလဲဒီဟိုကစင်ကလေးထွက်ပြေးနေရတဲ့အနေထားလေးကျွန်တော်ကြားရတယ်ဗောနတို့တော့အများပြားကတော့ဒီလက်နက်ချအလင်းဝင်တဲ့ဟာတွေလက်ပြူတော်ဟိုဒီဟိုအလင်းဝင်ရောက်ပူပေါင်းမှုတွေချိနေတယ်ဆိုတော့ကျွန်တော်တို့ပြောလို့ရတယ်ဒါလည်းတိတ်ပြီးတော့မထူးဆန်းပါဘူးသူတို့ကိုယ်တိုင်ပို့ပြီးတော့စစ်တပ်ရဲ့အခြေအနေကိုနားလည်လာတယ်ဒီစစ်ကောင်းဆောင်တွေအတွက်တို့စတိအသုံးချမခံတော့ဘူးတို့လက်ချအခြေအနေမှာဒါဟာလာဟိုဟိုပို့ပြီးတော့စစ်တပ်ရဲ့တက်တွင်းအခြေအနေတွေအထောက်ဖိနှိပ်မှုတွေဒီဟိုဘောနော်ဒီစစ်ကောင်းဆောင်တွေရဲ့ကိုကျိုးစာအတော့ချောင်းမလို့ပို့ပြီးတိမြင်နားလည်လာနေတဲ့အခြေအနေကိုရောက်လာပြီလို့ကျွန်တော်တို့ပြောလို့ရတယ်ဒါကြောင့်လည်းဒီလိုအနီးကတိုက်ပွဲတွေအခြေအနေတွေဖန်တီးလာတဲ့အခါမှာတော်လိုင်းအင်အားစုတွေနဲ့ဆက်သွေပြီးတော့အလုံးဝရောက်ပူပေါင်းမှုတွေပုံများပြားလာခြင်းဖြစ်တယ်လို့တော့ကျွန်တော်ပြောလို့တယ်ပေါ့နော်နောက်တစ်ချက်ကလေတော်လိုင်းအင်အားစုတွေဘက်ကလည်းဒီစစ်ကောင်စီတပ်ဖွဲ့ဝင်တွေအနေနဲ့ခုခံတိုက်ခိုက်ဝင်ခုခံတိုက်ခိုက်ခြင်းပြုကြဖို့နော်ရုံဝကြီးနဲ့သူတို့စီကိုဆက်သွေအလင်းဝင်ရောက်ကြဖို့အလင်းဝင်ရောက် တဲ့လူတွေလည်းသူတို့အဲလုံလောက်တဲ့အာမခံချက်တွေကွန်ပျူတာမှုနေအဲပေးမယ်ဆိုတဲ့အာမခံချက်ထုတ်ပြန်ချက်တွေလည်းအခြေပြပြလုံဆောင်လာတဲ့အခါမှာဒီလိုအခြေအနေတွေပို့ပြီးတော့ကျွန်တော်တွေ့မြင်လာခြင်းဖြစ်တယ်လို့လည်းကျွန်တော်ပြောလို့ရပါတော့
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေတည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်။ခုတော့ပတ်စဉ်အစီအစဉ်တွေကိုတင်ပြပါတော့မယ်။ Democracy ဆွေးနွေးခန်းနဲ့စတင်ပါတယ်။အနာဒိမ်မှုကိုဆန့်ကျင်နေတဲ့အညာဒေသကကျေးလက်ပြည်သူတွေပေါ်စစ်ကောင်စီကမတန်တဆအင်အားသုံးဖိနှိပ်နေမှုဟာလူသားစုပေါ်ကျွလွန်တဲ့ရာဇဝတ်မှုမြောက်ကြောင်းမျက်မြင်ဖြစ်ပြင်တွေ့ခဲ့ရသူ96 soldiers အဖွဲ့ဘန္ဒာယီတောင်ကဖူက VOA ကိုပြောပါတယ်။အညာဒေသအခြေစိုက် 96 soldiers အဖွဲ့ကဖူကိုထိုင်းနိုင်ငံတနင်္လာမှာမိုင်းအင်ဂျင်နိုင်ကတွေ့ဆုံမေးမြန်းထားတာကိုပြန်လည်ထုတ်လွှင့်လိုက်ပါတယ်ခင်ဗျာ။
စကြောင်းထိုးတော့အဲ့မှာဟိုပြည်သူတွေတော့အကုန်ထုတ်နိုင်တယ်ညီမတို့ကစကြောင်းထိုးပြီဆိုတာနဲ့စကြောင်းတကြောင်းကလာပြီဆိုတာနဲ့တရွာနဲ့တရွာ information ကဟိုဒီ sharing လုပ်နေရဲ့ဟို group တွေရှိရဲ့ပေါ့နော်အဲဘယ်ရွာကနေစကြောင်းထိုးလာပြီဆိုရင်ညီမတို့တရွာအကျော်လောက်မှာအဲစကြောင်းရောက်တယ်ဆိုရင်ညီမတို့ရှောင်နိုင်တဲ့အချိန်ရှိရဲ့ပေါ့အဲ့အချိန်မှာပြည်သူတွေကိုထုတ်တယ်အဲထုတ်ဒီသူတွေတနေရာမှာသွားရှောင်ပေါ့နော်သွားရှောင်ပြီးတော့မှကျန်တဲ့ဒီတော်လန်ရေးအင်အားစုတွေကဒီစစ်ကြောင်းကိုဘယ်လိုကာကြမလဲဆိုပြီးတော့ဟိုစဉ်းစားအားလုံးတိုင်ပင်ပြီးတော့မှဟိုခုခံတဲ့အပိုင်းပေါ့နော်အဲ့ဒါတစ်ပိုင်းပေါ့ပြည်သူကတော့ညီမတို့စစ်ကြောင်းမလာခင်အကုန်လုံးကိုကဲထုတ်တယ်အဲ့ဒီစစ်ကြောင်းတော့ဝါကြတော့ဟိုပေါ့နော်ဒါရဲဘော်လေးနှစ်ယောက်ပေါ့ဒီရွာသားပါပဲရွာသားဟိုရွာသားအမတစ်ဆင့်တော်လန်ရေးသမားဖြစ်တဲ့သူတွေပေါ့သူတို့ကသူတို့ပစ္စည်းကြံခဲ့လို့ဆိုပြီးတော့ရွာထဲမှာသွားယူတဲ့အချိန်မှာအဲဒီစစ်ကောင်စီနဲ့တဲ့တိုးတယ်ပေါ့နော်တိုးတော့အာသူတို့ကိုတနက်နဲ့လမ်းပစ်ပြီးတော့ပစ်တတ်ပေါ့နော်ဟိုဟိုညီမတို့တိတ်လားရှင်လားတော့မသိရဘူးဒါပေမဲ့ညီမတို့ရောက်တဲ့အချိန်မှာ3အဲ2ယောက်2ယောက်မဟုတ်3ယောက်လုံးတန်ချိုးခတ်ထားတာနောက်ပြန်ကျိုးတုတ်ပြီးတော့တန်ချိုးခတ်ပြီးတော့မှအာမိရှို့ရယ်ပေါ့အဲ့ဟာလဲကြုံခဲ့ရတယ်ပြီးရင်အဲဒါညီမကိုတိုင်းအဲဒါမျက်မြင်ပေါ့နော်မျက်မြင်ကအဲ့ဒီရွာကိုစစ်ကြောင်းထိုးပြီးတော့အဲစစ်ကောင်စီကမီးရှို့ွားတယ်တရားလုံးမီးရှို့ွားတော့အဲ့ဒီမီးရှို့ွားတဲ့ရွာမှာပဲဟိုဟိုပါပေါ့နော်အဖိုးတယောက်ပေါ့နော်သူကတော့ကြံခဲ့ကြံခဲ့ဓာတ်ပေါ်ကြီးပဲညီမတို့ပြန်တွေ့ခဲ့ရတယ်ဟိုသူ့ကိုမီးရှို့ွားတာအဖိုးကသူကစမ်းမကြီးရလည်းမကောင်းလေးလေးဖြတ်နေတယ်ဆိုတော့အဲ့တော့သူဟိုသူတာသမီးတွေကဟိုဒါစမ်းမကြီးမကောင်းတဲ့လူကြီးဆိုလို့ရှိရင်စစ်ကောင်စီကမလုံလောက်ပါဘူးလေဆိုတော့ဟိုအသိစိတ်လေးနဲ့ပေါ့နော်အဲထားခဲ့တာပေါ့အဲ့လိုပဲပြောရမှာပေါ့အဲ့တော့စစ်ကောင်စီကမီးရှို့သွားတယ်အိမ်ရောအဖိုးရောအကုန်လုံးပေါ့နော်ဟိုညီမတို့တွေ့တဲ့အချိန်မှာတော့ဟိုဓာတ်ပေါ်ကြီးပဲအယိုးကောင်းဝဲကြံတော့ရယ်ပေါ့အဲ့လိုအခြေအနေတော့ညီမတို့အများကြီးကြောင်နေရအညာရဲပါလေဟုတ်
အဲ့တော့ဒီလောက်ထိပေါ့နော်စစ်ကောက်စီဘက်ကလည်းဒီဒေသခံတွေပေါ့တော်တော်လေးဟိုပြင်းပြင်းထန်ထန်ဟိုစစ်စင်ရေးတဲ့ဖွယ်ပေါ့နော်အရသားတွေပါသူတို့ဖိနှိပ်လာနေတဲ့အနေအထားမျိုးပေါ့နော်အခုဒါဖူးပြောသွားတဲ့အနေအထားဆိုတာဖူးကိုယ်တိုင်မျက်မြင်သက်သေတွေ့ရတဲ့အနေအထားတွေမှာအဲ့တစ်ဖက်မှာလည်းဖူးတို့လူကာကွယ်ရေးတပ်တွေလက်နက်ကင်တပ်တွေကလည်းရှိတော့ရှိနေတယ်အဲ့တော့ဒေသခံပြည်သူတွေကအဲ့ဒီမှာဘလို့ရက်တည်နေကြလဲသူတို
့ဟိုကလေအညာကြတော့အိုအားလုံးကတောင်းတူလေသမားများကြတယ်များကြတော့ဟိုဒီဟိုလေပဲအထီးကလောက်ကြရပါတော့တချို့ဆိုလို့ရှိရင်ဟိုညီမတို့စီမှာအစ်ဆောင်နေအစ်ဆောင်ဆိုရင်တော့နှစ်မျိုးနှစ်စားရှိတယ် ကာလရှည်ဆက်ဆောင်တဲ့ဒီရိုးရိုးစကြောင်းထိုးလာလို့ရွာတွေကနေထွက်ပြီးတော့မှပြန်ပြီးတော့ရွာတွေကိုပြန်ဝင်ပေါ့နော်အဲ့လိုပြည်သူတွေရှိကာလရှည်ဆက်ဆောင်ကြတော့အဲ့လိုမတူဘူးသူတို့ရွာကိုစစ်ကောင်စီကလုံးဝအထိုင်ချလိုက်တာအထိုင်ချပြီးတော့ဟိုပြုတ်တန်းန်းပေးမယ်ဆိုတဲ့ကိစ္စတွေရှိတယ်လေအဲ့တော့သူတို့ကပြုတ်တန်းန်းပေးမခံချင်တော့စစ်ကောင်စီရဲ့လက်အောက်ကနေပြီးတော့ရုံးထွက်ပြီးတော့အိုးအိမ်အကုန်လုံးသူတို့လယ်တွေရှားတွေနွားတွေပစ္စည်းအကုန်စွန့်ပြီးတော့ဟိုဒီတခြားနေဟိုကာကွယ်ရေးအဖွဲ့တွေစုမှုထားတဲ့နေရာကိုလာရှောင်ကြရပေါ့နော်အဲ့ကာလရှည်စစ်ရှောင်နေဆိုရင်ဒါတကယ်တနာဖို့ကောင်းတယ်သူတို့ဆိုရင်အခုဆိုတာညီမတို့ဆိုလည်းကိုညီကယ်ဆယ်ရေးအပိုင်းနေလုပ်နေရရှိရပေါ့နော်ဒီဟိုဟိုဒိုနေးရှင်းနဲ့ပတ်သက်ပြီးတော့သူတို့ဆိုဒါလဲလဲမလုပ်အောင်ဘာမှ income လဲသူမှမရှိဘူးမရှိတော့အဲဒီတခြားရွာကသူတို့နေစားခေါ်တဲ့ဟာမျိုးတွေဘာတွေကိုသူတို့စောင့်ပြီးတော့အဲဟိုဝန်ဝေရှားရယ်ပေါ့နော်ပြီးရင်အလှူရှင်ကိုမျှော်ရတယ်အလှူရှင်လာပြီးမှအဲစားရတဲ့အခြေအနေတွေရှိတယ်ဟိုအိမ်လေးတွေဆိုအမရယ်ဟိုထက်လက်လေးတွေနဲ့ပူပူတဲတဲလေးတွေလူတစ်ယောက်နှစ်ယောက်အိပ်စာလောက်ပဲရှိတဲ့အခြေအနေမျိုးလေးတွေပေါ့နော်ဟိုမိုးရသည်ဆိုရင်တော့မိုးမလုံနိုင်တဲ့အခြေအနေမျိုးတွေမှာဖြစ်နေရောပြည်သူအညာပြည်သူတွေအနေနဲ့ကတော့တော်တော်ကြီးဟိုဒါပိတ်ဆက်နေရတဲ့အနေအထားပေါ့ဟိုညီမတို့အမြင်ကတော့
ဒီအညာဒေသမှာဆိုလို့ရှိရင်စကိုင်းတိုင်းတို့မန္တလေးတိုင်းတို့မကွေးတိုင်းတို့မှာဆိုလို့ရှိရင်အိပီဆိုတီတို့လို့ပေါ့နော်စစ်ကောင်စီကိုလူလားထောက်ခံတဲ့သူတို့ဒေသခံတွေလည်းရှိတယ်တစ်ဖက်မှာလည်းစစ်ကောင်စီဒီစစ်အာဏာသိမ်းတာကိုဆန့်ကျင်တဲ့ဒီဒေသခံတွေလည်းရှိတော့အဲ့တော့သူတို့တွေကဖူးလို့လို့ဒီလက်နက်ကိုင်ဒီလူငယ်ဒီကာဝေးရေးတက်တီအပေါ်မှာကြတော့သူတို့ရဲ့ထောက်ခံမှုတွေအဲ့လိုရက်တီချက်တွေကဘယ်လိုရှိလဲရှင
်ပြူရအမပြောရဲပစ္စောတီပေါ့နော်ညီမတို့ခေါ်ရပြူရွာပတ်ချံပြူတွေပေါ့အဲသူတို့မှလေတချို့ပြူတွေပေါ့နော်သူတို့ကပြူလို့ဒါအမိခံထားကြတာတချို့ပြူတွေကကြတော့ညီမတို့ဘက်ကိုပါတယ်ဟိုသူတို့လှမ်းပြီးတော့အဲပြူရွာကနေဟိုလမ်းပြီး information sharing လုပ်နေတဲ့ဟာမျိုးတွေအဲရှိတယ်ပြီးတခုခုဆိုလို့ရှိရင်သူတို့အဲပြူရွာဘက်ကတခုလုံးမယ်ဆိုလို့ရှိရင်တော့မှဒါမျိုးဒါမျိုးချင်းနေတော့ရှိနေတယ်ဆိုတော့အဲတရင်ပေးမှုလေးတော့ရှိရပေါ့နော်ပြူဖျဲသည်လို့ပဲပြောရမလားပေါ့အဲဒါပေမဲ့တော်တော်များများပေါ့ပြူတန်းတန်းပေးခံရတဲ့အဲပြူတော်ပြူစောထီးတော်တော်များများတော့အဲစစ်ကောင်စီစိတ်ဓာတ်ဝင်ကြရယ်အဲတွေ့တာနဲ့တတ်မယ်ဟိုဘယ်လိုပြောရမလဲပြည်သူလည်းမချမ်းတော်လည်းသမားမှမဟုတ်ပြည်သူပါမချမ်းတတ်မယ်ကလေးလည်းတတ်မယ်မိန်းမလည်းတတ်မယ်ဆိုတော့အဲစိတ်တော်တော်များများတော့ရှိကြရယ်ဒါလည်းစစ်ကောင်စီရိုက်သွင်းခဲ့တဲ့ဟို mindset တွေကြောင့်ပဲလို့တော့ညီမတို့ကတော့မြင်တာပဲပေါ့နော်ဒါအရင်တော့ဆိုလို့ရှိရင်ဟိုပြောကြရတယ်အညာမှာဆိုသူတို့ကအရင်တော့ဆိုရင်တရွာနဲ့တရွာရင်းနှီးကြရတယ်ဟိုဘက်ရွာဒီဘက်ရွာခင်ကြရတယ်ဒါပေမဲ့ဒီတော်လန်ရေးကာလကြတော့ပြူဘက်ပါသွားတဲ့သူရှိသလိုဒီတော်လန်ရေးဘက်ကိုပါတဲ့ဟိုရွာသားတွေပေါ့နော်အဲ့လိုအားလုံးကကွဲကုန်ကြတဲ့သဘောပေါ့
အဲ့တော့ဒီစစ်ကောင်စီကိုဆန့်ကျင်တဲ့ပြည်သူတွေဒေသခံပြည်သူတွေကကြတော့ဒီဖူးလို့လို့အဲ့လိုဒေသခံဒီကာကွယ်ရေးလက်နက်ကိုင်တပ်ဖွဲ့တွေပေါ်မှာသူတို့ရဲ့ထောက်ခံမှုလားသူတို့ရဲ့ရည်တည်ချက်ကဘယ်လိုတွေ့ရလဲရှင
်ဟုတ်သူတို့တွေထောက်ခံနေလို့ပဲညီမတို့ဒီတော်လန်ရေးအဖွဲ့ပေါ့နော်တော်လန်ရေးအင်အားစုတွေကဒီချိန်ထိကိုဆက်ပြီးတော့ဟိုစိုက်ရက်တည်နိုင်တယ်ရှေ့ကိုဆက်သွားနိုင်တယ်ပေါ့ဒီပြည်သူတွေရွာသူရွာသားတွေတာမထောက်ခံဘူးဆိုလို့ရှင်ညီမတို့လည်းဟိုနေလို့မရမှာမဟုတ်ဘောเนาะဥပမာသူတို့ကမထောက်ခံပဲနဲ့ညီမတို့လာနေတဲ့တက်ဆွဲထားတဲ့နေရာကိုသူတို့ကစစ်ကောင်စီကိုတရင်ပေးရင်ညီမတို့လင်းနဲ့ဥမာဘုံလဲကျဲခံရနိုင်တယ်ဟိုစစ်ကြောင်းထိုးရင်လည်းဟိုမိရှို့သွားတာလည်းခံရနိုင်တယ်ပေါ့เนาะဒါပေမဲ့ပြည်သူတွေထောက်ခံမှုအပြေအဝညီမတို့ရနေတာဖြစ်တဲ့အတွက်ကြောင့်မို့လို့ညီမတို့အခုချိန်ထိဟိုတော်လန်ရေးကိုဟိုတဏီယာပြီးတဏီယာစိုးမိုးနိုင်တဲ့အနေအထားကိုရောက်နေတာပေါ့နော်ဟုတ်
အဲ့တော့ညီမတို့လို့ဒီလက်နက်ကင်ဒီဟိုပါပေါ့လက်နက်ကင်တပ်ဖွဲ့တွေပေါ့လေအဲ့ဒီတပ်ဖွဲ့လေးတွေကချိန်တိုင်းကြီးကိုအခုဒါတော်လန်ရေးကာလမှာတော့လက်နက်ကိုစီနဲ့ဒါတော်လန်ရေးဖြစ်ကိုခုခံကာကွယ်ပြီးတော့ဟိုတိုက်ပွဲဝင်နေကြတယ်ဒါပေမဲ့တစ်ချိန်မှာတိုင်းပြည်ထူထောင်ရေးကဏ္ဍမှာကြတော့ဒီဖူးလို့လို့ဒီလက်နက်ကင်ထားတဲ့လူငယ်တွေရဲ့အခန်းကဏ္ဍဘယ်လိုဖြစ်လာမလဲရှင
်။ဟွာပေါ့နော်အဲတရင်အောက်ကိုဝင်ထားတဲ့သူတွေဆိုရင်တော့ညီမသိတာတော့ဟိုစနှစ်ကန့်တနဲ့သွားရတယ်ပေါ့နော်။တော်လန်ရေးပြီးလို့မှ ဒီဂျာကာလာမှာဆက်ပြီးတော့ဆက်မှုထမ်းကျင်တဲ့လူငယ်တွေကတော့ဖက်ဒရယ်အာမီဆိုတဲ့ဟာမျိုးပေါ်လာခဲ့ရင်အဲ့တဲကိုဝင်ကြမှာပေါ့နော်ညီမတို့လိုဟိုလူငယ်တွေကြတော့ညီမကတော့ညီမရဲ့ဖြစ်တည်မှုပဲညီမပြန်လိုချင်တယ်ညီမဒီစီးပွားရေးနဲ့ပတ်သက်ပြီးတော့ဒီဥပဒေပိုင်းဆိုင်ရာပေါ့နော်အဲ့ဟာကိုညီမပြန်ပြီးတော့လည်လာချင်တယ်ညီမဟိုစီးပွားရေးအကြံပေးဖြစ်ချင်တယ်ပေါ့နော်ဥပဒေအကြံပေးဖြစ်ချင်တယ်ပေါ့အဲ့ဟာကိုပဲညီမလူမျိုးဆိုလို့ရှိရင်တော့ညီမရဲ့ career ကိုပဲညီမပြန်ရွေးချယ်မှာပေါ့ဟုတ်
အဲ့ချိန်မှာညီမကဒီလိုအမျိုးသမီးငယ်တယောက်နေနဲ့အခုလိုတကယ်ကြမ်းတမ်းနေပေါ့နော်တစ်ဖက်မှာဒီစစ်ကောင်စီကဒီအမျိုးသမီးတွေအပေါ်မှာလည်းသူတို့ရဲ့ဒီဖိနှိပ်မှုဟာလည်းတခြားဟိုဖိနှိပ်မှုဟာသူတို့ကအမျိုးသမီးအမျိုးသားမခွဲခြားတဲ့ပြင်ကိုပြင်းထန်ထန်လည်းရှိတယ်ဒီအမျိုးသမီးတွေမိရှုတက်ဖြတ်ခံရတယ်ဆိုတော့စစ်ကောင်စီကမိရှုတက်ဖြတ်တယ်အဲဆိုတော့ဆွဆွဲချက်တွေလည်းရှိတယ်ဒီလိုပေါ့ဖိနှိပ်မှုမျိုးစုံတွေရှိတယ်ဆိုတဲ့အနေအထားမှာအခုဖူးကမကြောက်မရွံ့ပေါ့နော်အခုဖူးပါဝင်တဲ့အခါမှာဒီလိုအခြေအနေမျိုးတွေကြားရတဲ့အခါမှာဖူးအနေနဲ့ဘလို့ကြော်လွားလဲ
ညီမကတော့လေဒီညီမတို့တောဆခိုးရတာညီမစိတ်ဓာတ်ကိုအဆုံးထိပဲပြင်ဆင်ထားရပေါ့နော်ဒီလိုဟိုအခုဆိုရင်ဟိုသတင်းတွေလည်းတွေ့မှာပါရက်ကြီးတွေမှာပြည်သူတွေကိုခေါင်းဖြတ်တက်သွားတာအမျိုးသမီးတွေပါတယ်ကလေးတွေပါတယ်ပေါ့နော်အဲတစ်ချိန်မဟုတ်တစ်ချိန်လဲကိုလည်းဟိုလုံချုံကြီးပေါ်ရတဲ့အခါမျိုးကြရင်ကိုလည်းဒီလိုနေရာကိုငါလည်းရောက်သွားနိုင်တယ်ဆိုရဲဟာအသိစိတ်ကတော့ညီမတို့မှာအမြဲရှိရယ်ပေါ့နော်အဲဒါကတကယ်တမ်းကျတော့ဟိုစစ်ကောင်စီမို့လို့လောက်ရက်တာပေါ့နော်ဒီအမျိုးသမီးတွေကလေးတွေအပေါ်မှာဟိုပုံမှန်တော်လှန်ရေးသမားပုံမှန်ဒီဟိုပြည်သူ့ဘက်ကရက်တည်တဲ့သူဆိုလို့ရှိရင်တော့ဟိုဒီကိစ္စတွေကိုလုံးမမဟုတ်ဘူးဘာလို့လဲဆိုတော့ညီမတို့လည်းဟိုပြူရွာတွေတစ်ခုပြီးတစ်ခုတင်းလာတဲ့အနေအထားတွေရှိတာပဲပြီးတခြားဒီအမိုဒီယောက်ကရင်းနေဆိုလဲတမျိုးပြီးတမျိုးတင်းနေတဲ့အနေအထားတွေမှာဟိုသူတို့ပြူတွေဖမ်းမိတယ်အမျိုးသမီးတွေဖမ်းမိတယ်အမျိုးသားတွေဖမ်းမိတယ်အမျိုးသားတွေဆိုလို့ရှိရင်လဲဒီကောက်တော့ကွန်တက်နဲ့အညီသူတို့ဟိုထိမ့်ချုပ်ထားပြီးတော့မှဟိုတေချာလေးဟိုထားတယ်ပေါ့နော်စနေတကြအမျိုးသမီးတွေဆိုလို့ရှိရင်လည်းတချို့ဆိုလို့ရှိရင်ဒါတချို့အဖွဲ့အစည်းတွေကပေါ့နော်ခံဝင်နဲ့ပြန်လွတ်ပေးတာမျိုးလို့ဘာလို့ဟိုဒါပြည်သူ့ဘက်ကရက်တည်ရဲ့တော်လှန်ရေးသမားတွေကလုတ်တယ်ပေါ့နော်အဲစစ်ကောင်စီမို့လို့ကိုဒီလိုအမျိုးသမီးလဲသူတို့ကမရှောင်ဘူးကလေးလဲမရှောင်ဘူးပေါ့နော်အဲညီမအနေနဲ့ကတော့ဘလို့ကြော်လွားလဲဆိုတော့အော်တစ်ချိန်ကြာရင်လဲငါလဲကြုံရင်လဲကြုံရနိုင်တယ်ဒီအချိန်ကြီးကဟိုမြေပြင်မှာဖြစ်နေတာဖြစ်တဲ့အတွက်အချိန်မရွေးဖြစ်သွားနိုင်တယ်ဆိုတော့အသိစိတ်ကတော့ထည့်ထားရပေါ့နော်အဲ့ဟာကိုပဲပြန်ပြီးတော့ဟိုဘယ်လို survive လုပ်မယ်ဆိုတော့အသိစိတ်ကိုပဲရိုက်သွင်းပြီးအကောင်းဆုံးကြော်ဖြတ်တယ်ပေါ့ဟုတ်အဲ
့တော့ခုဖူးရဲ့တကယ်မျော်လင့်ချက်ပေါ့နော်ဒါတွေအားလုံးကိုဟိုကိုရက်ရက်တီးပြီးတော့ဒါတွေအားလုံးကိုရင်ဆိုင်ပြီးတော့အခုရက်တီးပြီးတော့လှုပ်ရှားနေတဲ့အပေါ်အဲဒါနဲ့ပတ်သက်ပြီးတော့ဖူးရဲ့မျော်လင့်ချက်ကပါ
ညောင်လင်းချက်ကတော့ညီမအနေနဲ့ပေါ့နော်ဒါညီမရဲ့တဦးတယောက်ထဲဆန်တာပါညီမတော်လန်ရေးအဖွဲ့အစည်းဟိုဒါအခုဆိုလိုင်းပေါ်မှာလဲဟိုမြင်ရမှာပဲပါသုံးလုံးကိစ္စတွေပြိပခါဖြစ်နေအဖွဲ့အစည်းချင်းချင်းမြေပြင်မှာပြိပခါဖြစ်နေကိစ္စတွေညီမကတော့အဲ့ဒါမျိုးမဖြစ်စေချင်ဘူးညီမတို့လူငယ်တွေကဒီဟာကိုဟိုအသက်ပေးပြီးတော့ဟိုရုံရုံးကန်နေကြတာပေါ့နော်ဒါပေမဲ့ဟိုအားလေးတော့မှာဟွာအတော့ပေးပြီးတော့ရုံးကန်နေကြရဲ့အမရဲ့အဲ့ဒါအောင်မှဒီတချို့နေရာယူထားတဲ့အရာရှိပိုင်းတွေကဒီလိုမျိုးဟိုပြိပခါတွေဖြစ်နေမယ်အဖွဲ့အစည်းချင်းချင်းပြိပခါတွေဖြစ်နေရဆိုတဲ့ကိစ္စညီမတို့ဒုငယ်တွေအတွက်အရန်စိတ်ထက်ကြစီတယ်ပေါ့နော်ညီမဆိုရင်ပိုဆိုးတယ်ဟို local လူဆိုတော့ဟိုညီမတို့အနေနဲ့ဒီ local တွေကိုခွဲခြားတာမျိုးတွေငါတို့ကတိုက်အမိုရီယောက်ကတိုက်ရင်မို့လို့ငါတို့ကပါသုံးလို့မို့လို့ငါတို့ကမင်းတို့ကလူကဲမို့လို့အဲ့လိုခွဲခြားနေတဲ့ကိစ္စတွေပေါ့နော်ဒါကလည်းတော်လိုင်းအစိုးရအနေနဲ့ညီမအနေနဲ့ဒါတဦးတယောက်ထဲဆန္ဒပါဟိုတိတ်ကြတဲ့ဝါရတစ်ခုပေါ့နော်ဒါမို့လို့ရှိရင်လည်းသူပေါင်းတစ်ခုချမှတ်လိုက်လူကဲရီဆိုလို့ရှိရင်လည်းဘယ်လိုဒီ MOD ရင်းနေနဲ့ alliance လုပ်လို့ရမလဲပေါ့နော်တိတ်ကြတဲ့ မူဝါဒနဲ့ပူပေါင်းဘလို့ပူပေါင်းလှောက်ဆောင်ရမယ်ဆိုတဲ့ဟာကိုပဲညီမတို့လူငယ်တွေအနေနဲ့ဖြစ်စေခြင်းနဲ့ပိုတော်လိုင်းပြီးဘာယာရူကြီးညီမတို့ရမှာဘာနေရာကြီးရမှာဆိုတာညီမတို့လူငယ်တွေမှာမရှိဘူးညီမတို့တော်လိုင်းပြီးအိမ်ပြန်မှာညီမတို့လုပ်ချင်တဲ့ကရီယာညီမတို့ပြန်လုပ်မှာဟိုညီမတို့ဖြစ်စေခြင်းနဲ့ဆန္ဒအဲ့တခုပဲပေါ့နော်ဟိုဟိုအားလုံးပူပေါင်းလှောက်ဆောင်ပြီးတော့အတူတူသွားကြရမယ်ဆိုလို့ရှိရင်ဟိုရှေ့ဖို့ရောက်ပါတယ်ဟုတ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်ဟုတ်ပြီ
အခုလိုမျိုးဟိုအချိန်ပေးပြီးတော့မိခွန်းနေဖြူချပေးရတဲ့အများကြီးကျေးဇူးတင်ပါတယ်ရှင
်ဟုတ်ကျေးဇူးပါ
ပိုင်းကျင်းနိုင်အစီအစဉ်မှာခုတော့ကဘာမြမမီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါ2008အခြေခံဥပဒေရဲ့အရေးပေါ်ကာလပြဋ္ဌာန်းချက်နဲ့6လတချိန်တက်တန်းတိုးနေတဲ့စစ်ကောင်စီဟာလမ်းဘက်ကျော်လိုက်လာ31ရက်နေဆိုရင်6လပြည့်ပြန်ပါပြီဒီချိန်မှာပဲယာယီတပ်ပရဥမြင့်ဆွေကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကိုယာယီတပ်ပရတာဝန်လွှဲပြောင်းပေးလိုက်တယ်ဆိုတဲ့ထုတ်ပြန်ချက်ထွက်ပေါ်လာခဲ့ပါတယ်ဒီထုတ်ပြန်ချက်ပေါ်သတင်းမီဒီယာတွေဘလို့တုံ့ပြန်ကြသလဲဆိုတာကိုဆောင်းပါရှင်ပြည်သွင်းနိုင်ကအခုလိုတင်ပြထားပါတယ
်အားလုံးပဲမင်္ဂလာပါခင်ဗျာပြပကဗမြမမီဒီယာမြင်ကွင်းကန္တာကနီကောလာဟလသတင်းတွေကိုအဆုံးသတ်သွားစေတဲ့ယာယီသမရလွှဲပြောင်းပေးမှုအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါအခုတလောကဗတ်သတင်းတွေမှာတော့အမေရိကန်သမ္မတရွေးကောက်ပွဲကနေလက်ရှိသမ္မတဂျိုးဘိုင်ဒန်နှုတ်ထွက်သွားပြီးသူ့နေရာမှာလက်ရှိဒုတိယသမ္မတကမလာဟဲရစ်ကိုထောက်ခံအဆိုပြုတဲ့သတင်းတွေကလွှမ်းမိုးနေရာယူထားတာတွေ့ရပါတယ်အလားတူပါပဲမြန်မာနိုင်ငံရေးသတင်းတွေမှာတော့ဇူလိုင်22ရက်နေ့မှာယာယီသမ္မတဦးမြင့်ဆွေကကျန်းမာရေးမကောင်းလို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယာယီသမ္မတတာဝန်လွှဲပေးတယ်ဆိုတဲ့သတင်းတွေကဦးစားပေးသတင်းဖြစ်နေပါတယ်ဒီလိုယာယီသမ္မတတာဝန်လွှဲပြောင်းပေးတာဟာတရားဝင်သလားတရားမဝင်ဘူးလားဥပဒေနဲ့ညီလားမညီဘူးလားစတဲ့ဝေဖန်တန်ဆွေးနွေးတန်တွေလည်းကြားနေရပါတယ်ဒီအတိုင်းသာဆိုရင်တိုင်းပြည်ရဲ့အခြေအနေကစိုးတဲ့စိုးလာပေမယ့်လို့စစ်ကောင်စီဟာပြုပြင်ပြောင်းလဲမဲ့အလားလားနိုင်ငံရေးအရာဆွေးနွေးညှိနှိုင်းဖြေရှင်းမဲ့အလားအလာကိုမျှော်လင့်လို့မရနိုင်တော့ဘူးဆိုတဲ့ယူဆချက်တွေပုံမအကောင်းလာစေတာလဲတွေ့ရပါတယ်။တမရဟောင်းသိန်းစိန်ရဲ့ဇွန်လ29ရက်နေ့ကတွားရောက်ခဲ့တဲ့တရုတ်ခီးစဉ်စစ်ကောင်စီဒုတိယကောင်ဆောင်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းရဲ့ဇူလိုင်6ရက်နေ့တရုတ်ခီးစဉ်တွေကြောင့်နိုင်ငံရေးခံမှန်းချက်တွေကောလာဟလသတင်းတွေထွက်ပေါ်ခဲ့ပါတယ်။တရုတ်ဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုမကြိုက်ဘူး။လူလဲကစားဖို့စစ်ကောင်စီကိုဖိအားပေးနေတယ်တရုတ်ဟာဥသိန်းစိန်ကတဆင့်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအနားယူဖို့နားချခိုင်းနေစတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒီသတင်းတွေဘယ်လောက်ထိမှန်တယ်မမှန်ဘူးဆိုတာမပြောနိုင်ပေမယ့်ဒီလိုသတင်းတွေနောက်ပိုင်းပထမဆုံးထွက်ပေါ်လာတဲ့ဖြစ်စဉ်ကတော့စစ်ကောင်စီဥက္ကဋ္ဌလည်းဖြစ်ဝန်ကြီးချုပ်ယာဒုပါရယူထားသူလည်းဖြစ်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဥမြင့်ဆွေစီကယာယီသမရယာဒုကိုပါထပ်မံယာယူလိုက်ပြန်ပါတယ်။ဒါဟာသူ့အာဏာကိုပုံမခိုင်မဲအောင်တိဆောက်လိုက်တာပဲလို့ယူဆသူတွေလည်းရှိပါတယ်။ဘင်္ဂဘုတ်သတင်းစာကတော့ယာယီသမရဦးမြင့်ဆွေဟာရုပ်ပြတာဖြစ်ပြီးနိုင်ငံရေးမှာပြည်တွင်းစစ်ကြေပြန့်လာချိန်စီးပွားရေးပြိုလဲနေချိန်မှာစစ်ကောင်စီတရားဝင်ရေးလက်မှတ်ထိုးပေးနေရသူသာဖြစ်တယ်လို့ဇူလိုင်23ရက်နေ့ကရေးသားထားပါတယ် AB သတင်းကလည်းစစ်ကောင်စီကောင်းဆောင်လည်းဖြစ်ယာယီသမရလို့လည်းနာမည်ပေးထားတဲ့မဲအောင်လှိုင်ဟာအရေးပေါ်ကာလကိုနောက်ထပ်တက်တန်းတိုးနိုင်တယ်မြန်မာတွေအများဆုံးသုံးပြတဲ့ဆိုရှယ်မီဒီယာ Facebook မှာတော့ကိုကိုကိုသမရပြန်ခန့်သူသမရယူယူနေသူအာနာယူသူမအလာဟာထမင်းလို့ဟင်းလို့ယူသွားပြီလို့ဝေဖန်ရေးသားကြတဲ့ post အများအပြားကိုတွေ့ရပါတယ်စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကတော့စစ်ကောင်စီဥက္ကဋ္ဌကာကွယ်ဦးစီးချုပ်ကိုယာယီသမရတာဝန်လွှဲပြောင်းပေးတာဟာဥပဒေနဲ့ညီတယ်လို့ဆိုပါတယ်သူက2007အခြေခံဥပဒေရဲ့ပုံမှန်412ခါခွေးကိုကိုးကားပါတယ်ပုံမှန်412ခါခွေးမှာနိုင်ငံတော်သမ္မတသည်အမျိုးသားကာကွယ်ရေးနှင့်လုံခြုံရေးကောင်စီဖြင့်ညှိနှိုင်းရာတွင်အဖွဲ့ဝင်များစုံညီစွာတက်ရောက်နိုင်ခြင်းမရှိပါကအဖွဲ့ဝင်များဖြစ်တဲ့တံပရောကာကွယ်ရေးဦးစီးချုပ်ဒုတိယကာကွယ်ရေးဦးစီးချုပ်ကာကွယ်ရေးဝန်ကြီးဌာနဝန်ကြီးပြည်ထောင်ရေးဝန်ကြီးဌာနဝန်ကြီးတို့နှင့်ညှိနှိုင်းပြီးအရေးပေါ်အခြေအနေကိုထောက်ပြနိုင်သည်လို့ပြဋ္ဌာန်းထားပါသည်ပုံမှန်412ခါခွေးမှာနိုင်ငံတော်သမ္မတလို့တိတိကျကျဖော်ပြထားပါသည်နိုင်ငံတော်ဒုတိယသမ္မတနိုင်ငံတော်ယာယီသမ္မတလို့လုံးဝဖော်ပြထားခြင်းမရှိပါဘူးဒီကိစ္စနဲ့ပတ်သက်ပြီးဥပဒေပညာရှင်တူဦးက 2008 ရှေးကန် ဥပဒေ အရ ဦးမြင့် ဆွေဟာ ဒုတိယ သမ္မတပါ နိုင်ငံတော် သမ္မတ မဟုတ်ပါဘူး ယာယီ သမ္မတ လည်း မဟုတ်ပါဘူး ပုံမှန် 412 ခါခွေး အရ လုပ်ပိုင်권 ရှိသူက ပြည်သူလူထုက ရွေးချယ် တင်မြှောက်ထားတဲ့ သမ္မတ သမ္မတကြီး ဦးဝင်းမြင့် သာ ဖြစ်ပါတယ် အမှန်တကယ် လုပ်ပိုင်권 ရှိတဲ့ သမ္မတကြီးက ထောင်ထဲမှာပါ အမှန်ကတော့ 2021 ဖေဖော်ဝါရီ 1 ရက် စစ်တပ်က အာဏာသိမ်းကလေးက 2008 ရှေးကန် ဥပဒေက ပြတ်သွားပါပြီ အာနာထိန်းနေပြောပြောဘာပြောပြောဒါကအာနာသိန်းတာပါပဲ2008ကပြတ်သွားပါပြီဒါပေမဲ့စစ်တပ်ကအာနာသိန်းတာတရားဝင်ရေးစစ်ကောင်စီတရားဝင်ရေးအတွက်2008ကိုခုတုံးလုပ်နေတာဒါဖြစ်ပါတယ်ပြီးတော့အခုချိန်ဟာဥပဒေရှုထောင့်ကကြီးရတော့မယ့်အချိန်ခါမဟုတ်တော့ပါဘူးနိုင်ငံရေးရှုထောင့်ကပဲကြီးကြရဖြည့်ချင်းကြရမယ့်အချိန်ပါလို့ဆိုပါတယ်အေရီအဒီတာချုပ်ကိုအောင်စောရဲ့အမြင်ကတော့ပိုရှင်းပါတယ် နားလည်ထားရမယ့်ကိစ္စတစ်ခုမှာမင်းအောင်လှိုင်သည်သူ့ကိုအင်အားသုံးဖယ်ရှားမှုမလုံမချင်းအမျိုးသားနိုင်ငံရေးမှာထွက်ခွာမည်မဟုတ်ဘဲလို့မြန်မာညီညာရေးနှင့်ဒီမိုကရေစီတည်ဆောက်ရေးတရုတ်နီးတရုတ်ဟန်ဆိုတဲ့ဆောင်းပါးမှာရေးသားထားပါတယ်။သမိုင်းကိုပြန်ကြည့်ရင် အခု 2022 ခုနှစ်တွေမှာစစ်ကောင်းဆောင်တွေကနိုင်ငံအာဏာကိုလက်နက်အားကိုပြီးသိမ်းခဲ့တာတွေ့ရမှာဖြစ်ပါတယ်။ပြည်သူလူထုရဲ့ဆန္ဒတွေမဲပေရွေးကောက်တင်မြှောက်ခဲ့တာတွေကိုမျက်ကွယ်ပြုခဲ့ကြတာတွေ့ကြရမှာပါ။ဒီဒီချိန်မှာတော့ငြိမ်းချမ်းစွာဆန္ဒပြတဲ့လူထုကိုလက်နက်နဲ့အကြမ်းဖက်နှိမ်နင်းတဲ့အာဏာသိမ်းစစ်ကောင်စီကိုဂျန်နွေးချင်းစီလို့ခေါ်တဲ့ပညာတတ်လူငယ်တွေဥဆောင်ပြီးလက်နက် ကိုဒရွတ်တိုက်လိုက်ခဲ့ကြရတာလို့ဆိုနိုင်ပါတယ်ဘယ်လိုပဲဖြစ်ဖြစ်ပြစ်ဆက်ကမြန်မာနိုင်ငံမှာလက်နက်ကင်တော်လှန်ရေးဖြစ်ပွားနေပါတယ်ပြည်တွင်းစစ်အရှိန်မြင့်မားနေတယ်ဆိုတာကတော့အငင်းပွားမဲ့သူမရှိပါဘူးအဲ့ဒီတော့ဒီပြည်တွင်းစစ်ဒီတော်လှန်ရေးဘယ်လိုအဖြေထွက်ပြီးဘယ်လိုအဆုံးသတ်ကြမလဲဆိုတာကမေးခွန်းပါပုံကံတော်လန်စစ်တွေဘယ်လိုအဆုံးသတ်ကြသလဲဆိုတဲ့ပညာရနယ်ပယ်မှာစနစ်တကျလေ့လာထားချက်ကိုဆိုရှယ်မီဒီယာတစ်ခုဖြစ်တဲ့ Facebook မှာကိုရဲကဇွန်လ10ရက်နေ့မှာရေးသားထားတာကိုကောက်နှုတ်ဖော်ပြရရင် RND ကလုပ်တဲ့သုတေသနတစ်ခုမှာခေတ်သစ်သမိုင်းမှာ1934ခုနှစ်ကနေ2005အထိဖြစ်ပွားခဲ့တဲ့ပုံကံတော်လန်စစ်89ခုကိုလေ့လာခဲ့တယ်။အဲ့ဒီ89ခုမှာ28ခုကနိုင်ငံတော်အာဏာကိုင်ထားတဲ့အဖွဲ့ကအနိုင်ရခဲ့တယ်။26ခုမှာတော့ပုံကံတော်လှန်တဲ့အဖွဲ့တွေကအသာရခဲ့တယ်။19ခုမှာတော့ဘယ်ဘက်ကမှအသာမရပဲတွဲဆောင်ဆွေးနွေးရင်းနီးလန်းနဲ့အဆုံးသတ်တဲ့အနေအထားဖြစ်တယ်။16ခုကတော့အဆုံးမသတ်နိုင်ပဲစစ်ပွဲဆက်ဖြစ်နေတယ်။ဒီနေရာမှာလူပြောများတဲ့အချက်တစ်ခုကိုစဉ်းစားမိပါတယ်။အဲ့ဒါကစစ်ပွဲဆိုတာစပွဲဝိုင်းမှာအဆုံးသတ်ရမယ်ဆိုတဲ့အချက်ပါ။ RND သုတေသနကလေ့လာခဲ့တဲ့ key study တွေအရာရောတခြားပညာရှင်တွေလေ့လာခဲ့တာတွေအရာရောဒီအဆိုကမေးခွန်းထုတ်เสียရှိပါတယ်။ကန်နန်ဘယ်နဲ့လစ်ပီခီတို့ကတော့ပြည်တွင်းစစ်တွေမှာဆွေးနွေးညှိနှိုင်းပြီးအပြည့်ထွက်တာအတော်ရှားတယ်လို့ဆိုပါတယ်။အထက်မှာဆိုခဲ့သလိုပဲ RND ကလုပ်တဲ့သုတေသနမှာစစ်ပွဲ89ခုမှာ19ခုကပဲတွေ့ဆုံဆွေးနွေးရင်းနီးလန်းနဲ့ပြီးခဲ့တယ်လို့ကိုရဲကရေးသားထားပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့အနေအထားမှာနိုင်ငံတော်အာဏာကိုင်ထားတဲ့အဖွဲ့ကပဲအနိုင်ရမလားပုံကံတော်လှန်သူတွေကပဲအနိုင်ရမလားဒါမှမဟုတ်တွဲဆောင်ဆွေးနွေးရင်းနီးလန်းနဲ့ပဲပြီးသွားမလားအဆုံးမတတ်နိုင်တဲ့စစ်ပွဲဆက်ဖြစ်နေမလားဆိုတာကတော့အနာဂတ်နေ့ရက်တွေကအဖြေပေးမှာဖြစ်ပါတယ်ခင်ဗျာ
ပြည်တွင်းနဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်အခုတော့ ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများအလဲရောက်လာပါပြီဒီဘက်မှာတော့စစ်ပြေးဒုက္ခသည်တွေအကြောင်းကို ISP မြန်မာကတုံ့တက်ထားပါတယ
်အာနာသိမ့်မှုအလွန်နိုင်ငံအနှံ့လက်နက်ကိုင်ပဋိပက္ခတွေကြောင့်စစ်ပြေးဒုက္ခသည်ပေါင်း6တက်သမ3တန်းကျော်ရှိခဲ့ပါပြီစကိုင်းတိုင်းကနှစ်တက်သမ9တန်းကျော်နဲ့အများဆုံးဖြစ်ပါတယ်ဒါဟာစုစုပေါင်းပမာဏရဲ့44ရာခိုင်နှုန်းနီးပါးအထိရှိနေရပါဒုတိယအများဆုံးကကရင်ပြည်နယ်ဖြစ်ပြီးစစ်ပြေးဒုက္ခသည်ပေါင်း8သိန်းကျော်အထိရှိခဲ့ပါတယ်ရခိုင်ပြည်နယ်မှာတော့ 6သိန်းကျော်အထိရှိလာခဲ့ပြီးတတိယအများဆုံးဖြစ်ပါတယ်ပြီးခဲ့တဲ့နှစ်အောက်တိုဘာလမှာစတင်ခဲ့တဲ့စစ်စင်ရေး139နောက်ပိုင်းမှာတော့နိုင်ငံတော်ဝန်မှာစစ်ပြေးဒုက္ခတွေနှစ်တက်သမ4သိန်းကျော်တိုးလာခဲ့ပါတယ်ဂျာဟာအာနာသိမ့်ပြီးနောက်ပိုင်းပေါ်ပေါက်လာတဲ့စစ်ပြေးဒုက္ခတွေစုစုပေါင်းရဲ့38ရာခိုင်နှုန်းနီးပါးရှိပါတယ်။အဲ့ဒီစစ်စင်ရေးနောက်ပိုင်းအသစ်တိုးလာတဲ့ပမာဏရဲ့စစ်ပြေးဒုက္ခတဲ့6,800ကျော်ဟာစကိုင်းတိုင်းကဖြစ်ပါတယ်။ရခိုင်ပြည်နယ်မှာတော့လူဦးရေ2,600ထက်မနည်းဟာနေရက်စွန့်ခွာခဲ့ရပါတယ်။ရှမ်းပြည်နယ်အတွင်းလူဦးရေ3,900ထက်မနည်းဟာလည်းစစ်စင်ရေးကာလအတွင်းထပ်မံထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်။နိုင်ငံတော်ံလက်နက်ကိုင်ပဋိပက္ခနဲ့တိုက်ပွဲဖြစ်စဉ်တွေအတွင်းအရက်သားစုစုပေါင်း6,300ကျော်တည်ဆုံးခဲ့ရပြီးပါပြီ။ဒီပမာဏရဲ့30%ရာခိုင်နှုန်းကစကိုင်းတိုင်းကဖြစ်ပါတယ်။အရေးအတွက်အားဖြင့်စကိုင်းတိုင်းကအရက်သား2,100ထက်မနည်းတည်ဆုံးခဲ့ရတာပါ။ရခိုင်ပြည်နယ်မှာတော့အရက်သား850ထက်မနည်းတည်ဆုံးခဲ့ရပြီးဒုတိယအများဆုံးဖြစ်ပါတယ်အရက်သားတည်ဆုံးမှုအများဆုံးရှိခဲ့တဲ့မြို့နယ်ကတော့ကရင်နီပြည်နယ်ရိုက်ကော်မြို့နယ်ပါ3နှစ်ကျော်ကာလအတွင်းရိုက်ကော်မှာအရက်သား330ကျော်တည်ဆုံးခဲ့ရပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာစတင်ခဲ့တဲ့စစ်စင်ရေး139နောက်ပိုင်း8လကျော်အတွင်းနိုင်ငံအနှံ့မှာလက်နက်ကိုင်တိုက်ပွဲတွေကြောင့်အရက်သား2,400ကျော်တည်ဆုံးခဲ့ရပါတယ်ဒီပမာဏဟာအာနာသိမ့်မှုအလွန်3နှစ်ကျော်ကာလအတွင်းအရက်သားတည်ဆုံးမှုစုစုပေါင်းရဲ့40ရာခိုင်နှုန်းအထိရှိခဲ့ပါတယ်။စကိုင်းတိုင်းမှာအရက်သား600ထက်မနည်းတည်ဆုံးခဲ့ရပြီးအများဆုံးဖြစ်ပါတယ်။ဒုတိယအများဆုံးကတော့ရှမ်းပြည်နယ်မှာဖြစ်ပြီးအရက်သား480ကျော်တည်ဆုံးခဲ့တာပါ။ရခိုင်ပြည်နယ်မှာလည်းအရက်သား440ထက်မနည်းတည်ဆုံးခဲ့ရပြီးတတိယအများဆုံးဖြစ်ပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ခုတော့လူလူအမြင်တွေကိုဆက်ပြီးကျွန်တော်တို့နားထောင်ကြအောင်ပါမြန်မာပြည်မှာပေးစာတွေကိုမအေးတန်တာကျော်ကအခုလိုတင်ပြပြန်ကြားပေးထားပါတယ
်ဒီရဲ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေသောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ
်တောင်ဖြူရီမိသားစုများစိတ်ရောကိုယ်ပါကျန်းမာချမ်းသာကြပါစေမြန်မာပြည်အတွက်လည်းသတင်းကောင်းတွေအများကြီးထုတ်လွှင့်ပေးနိုင်ပါစေဖြူရီမိသားစုတွေဘေးရန်ကင်းရှင်းသတင်းတွေအတွက်ကျေးဇူးပါဆိုရရေးလာတဲ့တော်ရရှင်အထူးကျေးဇူးတင်ပါတယ်နော်မိသားလိုက်မေးလာတဲ့တော်ရရှင်တယောက်လင်းတန်ဆိုတဲ့တော်ရရှင်မှာတနအိစာရေဒီယိုအစီအစဉ်ကိုအတန်နဲ့နားထောင်ခြင်းပါတယ်ဒေါင်းလုံးလို့ပြန်နားထောင်ကျင်တာပါအင်တာနက်ကရတဲ့နေရာသွားသုံးရလို့ပါတဲ့ဘယ်လိုလုပ်ရမလဲတဲ့ရေဒီယိုလိုင်းလေးတွေတီးပြရသေးတယ်ဟုတ်ကဲ့ပါဒေါင်းလုံးလုပ်ချင်တယ်ဆိုရင်တော့ရေဒီယိုလိုင်းကနေပြီးတော့ဒေါင်းလုံးလုပ်လို့မရပါဘူးเนาะဒေါင်းလုံးလုပ်လို့ရတာကအင်တာနက်ကပဲလုပ်လို့ရတာပါတနအိစားဒီ Facebook ကနေစောင့်ပြီးတော့မကြည့်ချင်ဘူးဒေါင်းလုံးလုပ်ပြီးတော့နားထောင်ကျင်တယ်ဆိုရင်ကျမတို့ရဲ့ website မျက်နှာဖြစ်တဲ့ burmese.voanews.com စလုံးပေါင်းက burmese.voanews.com voanews.com ဖြစ်ပါတယ် dot ra လေးတွေကအဆက်လေးတွေဖြစ်ပါတယ်เนาะဒါကျွန်တော်တို့ view ရေမြန်မာပိုင်းရဲ့အဓိကပင်မ web ဆာမျက်နှာဖြစ်ပါတယ်အဲ့ဒီမှာအစီအစဉ်နားဆင်ရင်အတိအစီအစဉ်ကြည့်ရှုရင်အဲ့လိုနေရာတွေမှာကျွန်တော်တို့ထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို download လုပ်ပြီးတော့နားထောင်လို့ရပါတယ်နောက်တစ်ခုက radio line သိပြရစီဆိုလို့ကျွန်မစပြန်ပို့ထားပါရယ်เนาะကျွန်မတို့အစီအစဉ်နေတိုင်းထုတ်လွှင့်ခြင်းတည်င်းနေကြားထဲမှာလည်းကြားဖြတ်ကျွန်မတို့ radio အစီအစဉ် line တွေကိုကြီးညာပေးနေပါတယ်ကျွန်မတို့ထုတ်လွှင့်မှုအစီအစဉ်တွေနောက်ပိုင်းမှာလည်း kilohertz တွေကိုကြီးညာပေးပါတယ်เนาะကျွန်မတို့ရဲ့ဒီ facebook စာမျက်နှာပေါ်မှာလည်း meter line အသေးစိတ်ကိုတင်ထားပေးပါရယ်ရှင်အဲ့မှာလည်းတော့ကြည့်လို့ရပါတယ်เนาะနောက်ထပ်သွားရှင်သူကတော့နာမည်မခေါ်ပါနဲ့လို့မပြောတဲ့အတွက်ကြောင့်မလို့ကိုဆုမင်းဖြစ်ပါတယ်သူက view အစီအစဉ်တွေကိုရှာမတွေ့လို့ပါဆိုတော့ရေးလာပါတယ်
ကျွန်တော် view တခါမှစာမေးဘူးပါဘူးကျွန်တော်လက်ရှိမလေးရှားမှာနေပါတယ် view ရဲ့ထုတ်လင်းတဲ့အစီအစဉ်ကိုမနက်တိုင်းနားထောင်ပြပါတယ်မဆူမြတ်မွန်စီစဉ်တင်ဆက်တဲ့ blogger ပြောသမျှအစီအစဉ်ကဘာလို့မထုတ်လွှင့်တော့တာလဲကျွန်တော် YouTube ပေါ်မှာရှာတာလည်းမတွေ့တော့ပါဘူးပြီးတော့နန်းလောင်တင်ဆက်တဲ့ဥရုယာတီနဲ့အနာဂတ်အစီအစဉ်ကိုလည်းအမြဲနားထောင်ပြတယ် view ရဲ့ဝိုင်းတော်သားများရှင်လန်းကြပါစေ
ဟုတ်ကဲ့ကိုစုမင်းကျွန်တော်တို့ view ကနေပြီးတော့ passion ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုတေချာစနစ်ကြဆောင်ပြီးတော့နားထောင်ဖို့ရတဲ့အတွက်ကျွန်တော်ကျေးဇူးတင်ပါတယ်เนาะကိုစုမင်းပြောတာဟုတ်ပါတယ်မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကျွန်တော်မထုတ်လွှင့်တော့ပါဘူးเนาะအခုနောက်ပိုင်းမှာတော့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့လည်းကိုက်ညီတဲ့လူမှုရှုခင်းဆိုတဲ့အစီအစဉ်ကိုမဆုမြတ်မွန်ထုတ်လွှင့်ပေးနေပါတယ်အပတ်စဉ် radio အစီအစဉ်မှာရောနောက်ပြီးတော့ရုပ်မြင်သံကြားအစီအစဉ်မှာပါကြည့်ရှုနိုင်ပါတယ်เนาะနောက်ပြီးတော့ခုနကတော့လို့ blogger တွေပြောသမျှအစီအစဉ်လိုမျိုးမရှိတော့တဲ့အစီအစဉ်တွေရှိတယ်လို့မျိုးကျမတို့စီမကဒီကိုစုမင်းပြောထားတဲ့အထက်မှာပဲပါတယ်နန်းလောင်တင်ဆက်တဲ့ဥရုယာတီနဲ့အနာဂတ်အစီအစဉ်ဆိုတာမျိုးနောက်ပြီးတော့ဒီလူငယ်တွေအတွက်ချမ်းစီအစီအစဉ်ဆိုတာမျိုးနောက်ပြီးတော့မြေကြီးဩဇာဆိုပြီးတော့ဒီတောင်သူလယ်သမားတွေစိုက်ပျိုးရေးလောက်ကန်သူတွေအတွက်ဦးစားပေးထုတ်လွှင့်တဲ့အစီအစဉ်မျိုးအစီအစဉ်အသစ်တွေမျိုးစုံရှိပါတယ်เนาะဒါကြောင့်မို့အပတ်စဉ်အစီအစဉ်တွေကိုစောင့်မျှော်အားပေးပါလို့ပြောချင်ပါတယ်ကျေးဇူးတင်ပါတယ်ရှင်တော်ရရှင်ကြော်ဖြိုးကြော်ဆိုရဲတော်ရရှင်စာရေးပြီးတော့ပြောလာတာလေးတစ်ခုပြန်ပြီးတော့ဖြေချားကြပါလေဒီတော်ရရှင်ကမင်္ဂလာပါ VOE တဲ့သတင်းတင်ဆက်တာကြီးမှားနေသလားလို့ပါနည်းနည်းတော့ cue site ပေးစီကြပါလေတဲ့သတင်းဟုတ်ကဲ့ပါကျမဒီတော်ရရှင်ရဲ့စာကိုဖတ်ကြည့်တော့ကျမသဘောပေါက်တာကကျမတို့စနေနေ့တိုင်းမှာရုံမြင့်တန်းကြအစီအစဉ်မှာဆိုရင်တပတ်အတွင်းမြန်မာသတင်းများဆိုပြီးတော့တပတ်အတွင်းဖြစ်ခဲ့တဲ့ဒီထိတ်တန့်ရောက်မြန်မာသတင်းတွေကိုကျမတို့6မိနစ်ကနေ10မိနစ်ကြာထုတ်လွှင့်ပေးနေပါတယ်เนาะသတင်းတွေအလုံးတော့ထည့်လို့မရတဲ့အတွက်ကြောင့်မို့ထိတ်တန့်ရောက်သတင်းတွေအလုံးကိုပြန်ပြီးစုစည်းပြီးတော့တင်ဆက်ပေးပါရရှင်အဲ့ဒါကိုပြောရလို့ထင်ပါတယ်เนาะတစ်ခါတလေလည်းတပတ်လုံးမှာသတင်းတွေလွတ်သွားတဲ့သူတွေကဒီအစီအစဉ်ကိုစောင့်ကြည့်တတ်တာဖြစ်ပါတယ်အခုလိုမျိုးထောက်ပြပြီးတော့စာရေးလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်ဖီဝေကိုရေးလာကြတဲ့စာရေးတွေမှာတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေနောက်ပြီးတော့ကိုယ့်နေစဉ်ဘဝမှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရေးလာကြတဲ့စာရေးကိုလည်းလက်ခံရရှိပါတယ်အဲ့ထက်ကစာရေးတွေမှာဒီတစ်ပတ်ဖော်ပြပေးမယ့်စာတစ်စောင်ကတော့သူကစာရှိရှိရေးထားတာပါအောက်မှာတော့ကျေးဇူးဖြစ်ပြီးတော့လုံခြုံရေးရအကောင့်နံပါတ်လေးမပြောပါနဲ့တဲ့အထူးကျေးဇူးတင်ရှိလာပါတယ်ခင်ဗျာတဲ့ဟုတ်ကဲ့ပါဒီသရရှင်ကစစ်သားတွေတည်အောင်ပြောပြပါဆိုပြီးအခုလိုမျိုးသူ့ရဲ့ထင်မြင်ယူဆချက်သူ့ရဲ့ opinion ကိုရေးလာပါတယ်ရှင
်မင်္ဂလာပါခင်ဗျာ VOA အဖွဲ့သားများအားလုံးဘေးရန်အပေါင်းကင်းဝေးကြပါစေလို့ကိုရောစိတ်ပါစမ်းမချမ်းသာကြပါစေကြောင်းဥစွာဆုတောင်းမေတ္တာပို့သအပ်ပါတယ်ခင်ဗျာVOA ရဲ့မြန်မာပြည်မှပေးစာအစီအစဉ်မှတစ်ဆင့်အကြမ်းဖက်မြန်မာစစ်တပ်အတွင်းကြမ်းရှိနေတဲ့စစ်ဗိုလ်ချုပ်တွေနဲ့လက်အောက်ခံစစ်သားတွေတည်အောင်ပြောပြပေးပါခင်ဗျာအရင်အာဏာရှင်ဦးနေဝင်ကအစအခုအာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အစိုးအကြမ်းဖက်စစ်ကောင်းဆောင်အားလုံးဟာတိုင်းရင်းသားတွေကိုတောင်းညမ်းသူသဘုံဆိုတဲ့ခေါင်းစဉ်တွေတက်တိုင်းရင်းသားဒေသတွေကိုနေမြေရှင်းလင်းရေးဆိုတဲ့စကားလုံးတွေတုံးပြီးအိမ်တွေမီးရှို့အမျိုးသမီးတွေမရင်းကျင့်ဥစ္စာပစ္စည်းတွေခိုးယူလူရဲ့ပြည်ထောင်စုမပြိုကွဲရေးဒို့အရေးတိုင်းရင်းသားစီလုံးညီညွတ်မှုမပြိုကွဲရေးဒို့အရေးအချုပ်အခြာအာဏာတည်တံ့ခံမြဲရေးဒို့အရေးဆိုပြီးပြည်သူတွေကိုအမျိုးမျိုးလိန်စစ်တပ်နဲ့မဆလပါတီကျန့်ဖို့ပါတီတွေသာကဘာတီတွေအာဏာတည်အောင်နောက်ဆုံး2008ခြေဥ်ကိုဆွဲပြီးတော့လိန်လာလိန်လာလိုက်တာ2021အထိမပြီးနိုင်ပါဘူးဗျာဒါပေမဲ့2021လူငယ်တွေကသွားလို့လို့မရပါဘူးပြည်သူလူထုကြီးတရက်လုံးကအကြမ်းဖက်စစ်တပ်ကိုလုံးဝလုံးဝယုံမုန်းလို့အော်နှလုံးနေနာမသတိတော့တာမို့အမြင့်ပြတိုက်ထုတ်ချိန်မုန်းတော့မှဖြစ်လို့တန်ဋိဌံခြားရကြပြီလေ အကျန်းဖက်စစ်တပ်တွင်ကြန့်ရှိနေတဲ့စစ်ဗိုလ်ချုပ်တွေလက်အောက်စစ်သားတွေကိုယ်အသက်လည်းမသေးကိုယ်သမိုင်းလည်းမရမ်းရလေအောင်ပြည်သူတွေဘက်ကအမြန်ဆုံးပူးပေါင်းကြပါလို့ပန်ကြားလိုက်ချင်ပါတယ်ခင်ဗျာ
ပြည်သူကိုအကာအကွယ်ပေးရမယ့်တပ်မတော်သားတွေသမိုင်းမရမ်းရအောင်လို့ပြန်ပြီးတော့လောရက်တွေကိုဆင်ကျင်စေချင်ပါတယ်ဆိုရဒီတော်ရရှင်သူ့ရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်။ဒါနဲ့အခုတလောစစ်တပ်ကအတဲအဓမ္မစစ်သားစုဆောင်မှုနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့တော်ရရှင်ဒီစာရီကိုလက်ခံရရှိပါတယ်။အဲ့ဒီကစာတစောင်းမှာတော့ရန်ကုန်တိုင်းမော်ရီမြို့နယ်တဲ့ကျေးရွာနာမည်တော့ထည့်မပြောမပြောပါနဲ့ဆိုရရေးလာတာပါ။အ
ုတ်ချိုရင်မှုကအစည်းအဝေးခေါ်ပြီးပြောပါတယ်။တိန်တယောက်မဖြစ်မနေမဲနိုင်ပြီးမဲပေါ့ရင်တက်သေးဝင်ရမယ်။ပိုက်ဆံ၅သိန်းပေးမယ်လို့လည်းပြောပါတယ်။ဘယ်သူမှတက်သေးကိုမဝင်ချင်တယ်လို့အဲ့ဒီပိုက်ဆံ၅သိန်းကိုလည်းမလိုချင်ကြပါဘူး။ဒါကြောင့်နောက်တစ်ချိန်အစီအွေခေါ်ပြီးပြောပါတယ်။မင်းမနိုင်ချင်ရင်တိန်ကိုသိန်း50ပေးရမယ်တဲ့။တက်သေးလည်းမဝင်ချင်ပိုက်ဆံလည်းမပေးနိုင်နဲ့တော်တော့ကိုဒုက္ခရောက်နေပါတယ်ရှင်။လုံခြုံရေးအရာအကောင့်နံပါတ်ကိုတော့မဖတ်ပြပါနဲ့။ VOA နဲ့မြန်မာပြည်သူအပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ။
ဒီတော့ရှင်တို့နောက်ထပ်သောရရှင်တယောက်လဲ comment မှာလာပြီးရေးလာတာပါဒီလိုမျိုးပဲအတင်းအဓမ္မတက်ထဲဝင်ရမယ်ဆိုပြီးတော့စစ်သားစုဆောင်မှုလုပ်နေပါတယ်ဆိုပြီးတော့စာရေးပြီးတော့အကြောင်းကြားလာတာရှိပါတယ်ရှင်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမရင်ရက်ချင်ပါတယ်အားလုံးအတွက်ပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းမြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambi's News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မျက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။နိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရှင်းပြစာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ဂူဆဘီကဘာတလာထူးခြားတဲ့တဲ့ရင်လေးတွေကိုတင်ပြပေးပါမယ်။ဂျာမနီနိုင်ငံဘာလီမြို့ကဟိုတယ်တစ်ခုရဲ့ခေါင်းပိုးပေါ်မှာတမျိုးလုံးကိုမြင်နိုင်တဲ့ဒဏ်ရှိနိုင်ပါပြီ။နိုင်ဂျီးရီးယားနိုင်ငံလာဂို့စ်မြို့မှာပကြီအနုပညာရှင်တယောက်ကကမ္ဘာကြီးမားဆုံးပကြီဆွဲပြီးဂန်နစ်ကဘာမတန်းဆန်ကြီးတင်ဖို့ချိုးပန့်ခဲ့ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားတဲ့ရင်တွေကိုကိုငင်းချမ်းနဲ့မတ်မြသဇေအောင်တို့ကတင်ဆက်ထားပါတယ
်။ဂျာမနီနိုင်ငံပါလီမြို့ဟိုတယ်တစ်ခုရဲ့ခေါင်းမိုးပေါ်မှာတမျိုးလုံးကိုမြင်နိုင်တဲ့ဒဏ်စီနိုင်ပါပြီ။အမြင့်မီတာ120အထက်မှာတက်ဆင်ထားတဲ့ဥရောပရဲ့အမြင့်ဆုံးဒဏ်လို့သတ်မှတ်ခေါ်ဆိုလို့ရတဲ့ဒီဒဏ်ကိုပါလီမြို့လေကအလက်ဇန်ဒါဖလက်စ်နာမရှိတဲ့ Park Inn Hotel ပေါ်မှာစီးနိုင်တာပါ။ Vertigo Sports အဖွဲ့နဲ့ Bungee Dee Company တို့ပူးပေါင်းဖန်တီးတဲ့ဒီအစီအစဉ်မှာဒန်စီတဲ့သူတွေအနေနဲ့ဘာလီမျိုးကြီးကိုမြင်ကွင်းအသစ်ကနေမြင်နိုင်ပါတယ်။ဒန်စီသူတွေအတွက်ဘေးအန္တရာယ်ကင်းစေဖို့မစည်းကင်မှာကြိုးတွေနဲ့တရားချီပေးထားပြီးတော့ကိုလိုချင်တဲ့အချိန်တိုင်းလွှဲပေးနိုင်ပါတယ်။ဟိုတယ်ရဲ့35လွှာအထိဆက်လီကနဲ့တည့်ရမှာဖြစ်ပြီးကျန်တဲ့2မီတာကိုတော့လမ်းလျှောက်တည့်ရမှာဖြစ်တယ်လို့ လမ်းမှာလည်းဘေးပတ်ပတ်လေကိုမြင်နိုင်တဲ့အရက်ပါတစ်ခုလည်းရှိပါတယ်။အဲ့ဒီအရက်ပါမှာဓာတ်မစည်းခင်မှာတတိရှိစေဖို့အတွက်အရက်မှာပြီးတော့တောက်နိုင်တယ်လို့စီးပြီးသွားရင်လည်းစုချတဲ့အနေနဲ့အရက်မှာတောက်နိုင်ပါတယ်။အချိန်ကြာမိနစ်ကြာဓာတ်စီးဖို့အတွက်တစ်ယောက်ကိုယူရို25ယူရိုလောက်ကျသင့်မှာပါရှင်။
ဗြိတိန်နိုင်ငံလန်ဒန်မြို့နီးကခရစ်တန်ရက်မှာဝါသနာရှင်တွေစုဆောင်းထားတဲ့ပစ္စည်းအမျိုးပေါင်း14,000ကိုတစုတစည်းနဲ့ပြသလိုက်ပါတယ်။ဒါဟာဗြိတိန်နိုင်ငံအတွက်ပထမဆုံးအကြိမ်စုဆောင်းစရာပစ္စည်းတွေပြသတဲ့အကြီးဆုံးပြပွဲတစ်ခုဖြစ်ပြီးတော့အနုပညာရှင်ဟထိန်ပတဲလ်စုစည်းတင်ဆက်ပေးခဲ့တာပါ။ GAMSU really are တင့်မူရင်းပုံစံအတိုင်းလာခဲ့ပါလို့နာမည်ပေးထားတဲ့ဒီပြပွဲမှာပတဲလ်ကိုယ်တိုင်ပြုလုပ်ထားတဲ့ပင့်ကူလူသားစပိုက်ဒါမန်အင်ဂျီတွေနဲ့ပြုပြင်ထားတဲ့ကားဗဘူးရုပ်တွေကိုလည်းပြသခဲ့ပါတယ်။ယင်းပုအယုတ်ကလေး4000နီးပါးနဲ့ပလတ်စတစ်အိတ်တွေဆစ်လိပ်ဘူးတွေနဲ့လက်နှိပ်ဆက်ဘောင်းစုံကိုလည်းပြသခဲ့ပါတယ်။နိုင်ငံတဝန်းကနောက်ခံမျိုးစုံရှိတဲ့လူဘောင်းစုံကဒီပြပွဲဖြစ်မြောက်ရေးအတွက်သူတို့ရဲ့ပစ္စည်းတွေကိုငှားရမ်းခဲ့တာဖြစ်ပြီးတော့သူတို့ရဲ့အားလက်ချိန်မှာစုဆောင်းထားခဲ့တဲ့ဝါသနာပစ္စည်းလေးတွေကိုပြသခဲ့တာပါ။ခရီတွန်အရက်က Grand အဆောက်အုံမှာပြသထားတာဖြစ်ပြီးတော့ဇူလိုင်လ18ရက်နေ့ကနေအော်တိုဘာလ20ရက်နေ့အထိပြသထားမှာပါခင်ဗျာ
။နိုင်ဂျီးရီးယားနိုင်ငံလီဂေါ့စ်မြို့မှာအကြီးအမှုပညာရှင်တယောက်ကကမ္ဘာအကြီးဆုံးပကြီးဆွဲပြီးတော့ Guinness ကမ္ဘာမှတ်တမ်းစာရင်းတင်ဖို့အကြိုးပမ်းနေပါတယ်။အမှုပညာရှင် Fowler David ဟာသူ့ရဲ့ကမ္ဘာအကြီးဆုံးပကြီးကိုဘောလုံးဝင်တစ်ခုထဲမှာ6ရက်ကြာရေးဆွဲခဲ့ပါတယ်။1050မီတာပတ်လည်ရှိတဲ့သူ့ပကြီးကားကြီးကို Unity and Diversity ကွဲပြားမှုတွေတဲကညီညွတ်မှုလို့နာမည်ပေးထားပြီးတော့နိုင်ဂျီးရီးယားနိုင်ငံရဲ့မြေပုံကိုလက်နှစ်ဖက်နဲ့မထားတဲ့ပုံမှာအဲ့ဒီမြေပုံထဲမှာတော့နိုင်ငံရဲ့ကျယ်ဝစုံလင်လှတဲ့ယဉ်ကျေးမှုအမွေအနှစ်ကွဲပြားစုံလင်ပုံကိုတည်ဖို့ထားပါတယ်အခုလိုပကြီးရေးဆွဲတဲ့လုပ်ငန်းကို2015ခုနှစ်ကတည်းကစပြီးတော့ကြိုးပမ်းခဲ့တာဖြစ်ပြီးအခုမှ Guinness ကပါမှတ်တမ်းစံချိန်ဘက်ကခွင့်ပြုချက်ရတဲ့အတွက်သူ့ရဲ့ပကြီးကိုပုံဖော်ဖြစ်တာပါနိုင်ဂျီးရီးယားနိုင်ငံမှာလူမျိုးစုပေါင်း250ကျော်နေထိုင်ပြီးကိုပိုင်ဘာသာစကားယဉ်ကျေးမှုနဲ့ဓလိထုံးစံတွေရှိပါတယ
်အရက်ဆော်ဘွားများပြည်တော်စု UAE နိုင်ငံဒူဘိုင်းမြို့မှာပြင်းထန်တဲ့အပူကိုရှောင်လို့သူတွေအနေနဲ့ဂလင်းပြရိုက်တစ်ခုကိုသွားကြည့်နိုင်ပါတယ်။တမန်ရိုးရပြရိုက်တွေနဲ့မတူပဲ IR Universe လို့နာမည်ပေးထားတဲ့ပြရိုက်မှာအလင်းနဲ့နီးပညာတွေကိုပေါင်းဆက်ဖန်တီးပြသထားတာပါ။မှန်ကန်တဲ့မှာပြသထားတဲ့အလင်းရောင်ပြကန်းကနေမီးရောင်စုံထွန်းညှိထားတဲ့ပန်းဦးရင်တွေကိုလည်းတွေ့နိုင်ပါတယ်။ပေ4000ပတ်လည်ရှိတဲ့ဒီပြရိုက်မှာပြကန်း12ခန်းရှိပြီးတော့လာရောက်သူတွေကိုအနာဂတ်ကဘာတွေကိုခေါ်ဆောင်သွားနိုင်တာပါ။2022ခုနှစ်ဒီဇင်ဘာလကဖွင့်လှစ်ခဲ့တဲ့ဒီပြတိုက်ကိုလာရောက်လည်ပတ်သူ8,000ခွဲကျော်ရှိသွားပြီဖြစ်တာကြောင့်ဒူဘိုင်းမြို့မှာလူအလားများတဲ့ပြတိုက်တစ်ခုလည်းဖြစ်ပါတယ်။နောက်မျိုးဆက်အတွက်တည်ဆောက်ထားတဲ့ဒီပြတိုက်ကိုလာရောက်သူတွေအနေနဲ့လည်းကိုယ့်လက်ရှိအခြေအနေကိုမေ့သွားနိုင်တယ်လို့ဒီပြတိုက်ကိုတည်ထောင်သူတဦးကပြောပါတယ်ခင်ဗျာ
။ VOA ရုပ်သံရဲ့အစီအစဉ်တွေကို VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။တရင်တွင်နေရဲ့ပတ်စင်အစီအစဉ်တွေကတော့ဒီလောက်ပါပဲအခုတော့တရင်ချင်းချုပ်ကိုပြောပြပါဦးမယ်ဂိုလာကုန်းမြစ်မှာရှိတဲ့ဘောလုံးကွင်းတစ်ကွင်းကိုလက်ဘနွန်ဘက်ကပြစ်တဲ့ဒုံးကြီးထိမှန်ပြီးလူ12ဦးသေဆုံးသွားပြီးတဲ့နောက်ချက်ချင်းဆိုသူတို့ပဲဟစ်စပိုလာပြစ်မှတ်တွေကိုအရွေးဘက်ကတရင်တွင်နေမှာပြစ်ခတ်ခဲ့ပါတယ်အရှိလေပိုင်းဒေသမှာပြည်ပကကြီးမကျေပြနာအောင်နောက်နိုင်ငံသားတမန်တွေချိုးပန်းနေတဲ့ကြားမှာပဲအခုလိုပြစ်ခတ်တာတွေဖြစ်လာခဲ့တာပါဟစ်စ်ဘောလာရဲ့လက်နက်တိုက်နေရာတွေနဲ့အခြေခံအဆောက်အဦတွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့အစ္စရေးစစ်တပ်ကတော့ပြောပါတယ်။အစ္စရေးတို့ရဲ့ဂိုလန်ကုန်းပြင်ကိုလက်ဘနွန်ဘက်ကနေစနေနေ့ကဒုံးကျည်နဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်အမေရိကန်ရောက်နေတဲ့အစ္စရေးဝန်ကြီးချုပ်ကခီးစင်ကိုမြန်မြန်ဆုံးသတ်အစ္စရေးကိုပြန်လာခဲ့ပြီးဝန်ကြီးစုဝေးခေါ်ယူခဲ့ပါတယ်။လာရှုမြို့မှာတော့အကျဉ်းထောင်မှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့တွေကို MNDAA ကိုကဦးဆောင်တဲ့မဟာမိတ်ပူးပေါင်းတပ်တွေကဇူလိုင်လ28ရက်နေ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်နိုင်ငံရေးအကျဉ်းသားတွေပေါဝင်အကျဉ်းသားတွေလွတ်မြောက်လာခဲ့ကြတယ်လို့သိရပါတယ်။ပြန်လွတ်လာတဲ့နိုင်ငံရေးအကျဉ်းသားတွေထဲမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုလုံးပုဆောင်အဖွဲ့ဝင်ဦးထွန်းထွန်းဟိန်ပေါဝင်တယ်လို့ဒေသတွင်းသတင်းတွေနဲ့မြန်မာမီဒီယာတချို့ကဖော်ပြနေပါတယ်။လာရှိုမျိုးကိုဆက်သွယ်စုံစမ်းဖို့အခက်အခဲကြောင့်ဒီသတင်းနဲ့ပတ်သက်လို့ VOA အနေနဲ့တိကျအတည်မပြုနိုင်သေးပါဘူး။ဒီနေ့ထုတ်လွှင့်ချက်တွေကိုအခုဆုံးသတ်ပြစီ။ဒီနေ့မနေ့အစီအစဉ်ထုတ်လွှင့်မှုကနန်းလောင်ဖြစ်ပါတယ်။ အခုစီစဉ်ကို VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ရှိပါတယ်မြန်မာပြည်သူပြည်သားအလုံးစမ်းမချမ်းသာဘေးပြာဒုက္ခဝေးကွာကြပြီးဆန္ဒဘဝထထူမြတ်တဲ့ဖြစ်ကြပါစေလို့လည်းဆုတောင်းမြတ်တာပို့လိုက်ပါတယ်ကျွန်တော်တမောင်သားမှာ